Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်မေလ9ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီထိလိုင်းနိုမီတာ24 25 32 51နဲ့လိုင်းလတ်190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝင်တင်ဆက်မှာပါခင်ဗျာ
မင်္ဂလာညချမ်းပါရှင်ကျွန်မတင်ကြီးထိုက်ပါနောက်ဆုံးအချက်ပြင်သစ်သမရရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပါပြီအမေရိကန်နိုင်ငံသားတဦးကိုထပ်ပြီးတော့ဖမ်းလိုက်ပြီလို့မြောက်ကိုရီးယားကဒီကနေ့ကြေညာပါတယ်နိုင်ဂျီးရီးယားကျောင်းသူလေး80ကျော်တို့ကတော့ဘိုကိုဟာရမ်အစွန်းရောက်တဲ့လက်ထက်ကနေပြန်လည်လွတ်မြောက်လာပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာလာမယ့်ရက်ပိုင်းတွေအတွင်းကျင်းပဖို့ရှိတဲ့27ရာစုပင်လုံညီလာခံမှာအလုံးပါဝင်နိုင်ရေးစူးစမ်းနေကြပေမဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့တက်ရောက်နိုင်မှာမဟုတ်ပါဘူး
။ဘရမာတခေါက်ဂျင်ဘာတော့တော့တို့ရဲ့မူလရဲ့ချက်ကတော့အလုံးပါဝင်ပြီးတော့သူကကြေကျော်ခဲ့တယ်။ဒါပေမဲ့ဒီညီလာခံဂျင်ဘာခါမျိုးဆက်ဆက်မှာဒီတိုက်ရဲ့ဘောထားတွေကနောက်ကနေပါလာတယ်။တိုက်ရဲ့ဘောထားတွေကလုံးရတဲ့အပိုင်းတွေတွေ့ရတယ်။
TNL တမှုဘုံမှုချုပ်တာဖုံးကျော်ပြောကြားသွားတာပါသတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့တူမြန်မာဒီမိုကရေစီရာဆွေးနွေးခန်းမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကဘာတလွှားထူးခြားဆန်းများသတင်းအစီအစဉ်ကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုရန်နိုင်တို့ကပြောပြမှာဖြစ်ပါတယ
်နောက်ဆုံးချော်ပြင်သစ်သမရရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေတာမှနိုင်ငံတဝန်းမဲပေးနေကြပါတယ်ပြင်သစ်ခေတ်သမိုင်းမှာအခြေတင်အငင်းပွားပွဲအများဆုံးရွေးကောက်ပွဲတစ်ခုဖြစ်တယ်လို့လည်းပြင်သစ်ပြည်သူတွေကပြောဆိုကြပါတယ်။ကမ္ဘာလုံးဆိုင်ရာဖြစ်တည်မှုနဲ့အတူလက်ရောညီတွေဆက်လက်နေထိုင်မလား။ဒါမှမဟုတ်လည်းဥရောပသမ္မတကနေခွဲထွက်ပြီးကိုယ်ပိုင်လမ်းကြောင်းတစ်ခုဖော်ဆောင်မလားဆိုတာကိုဆုံးဖြတ်မဲ့ရွေးကောက်ပွဲလို့လည်းပြောကြပါတယ်။အလို့အကန်ရွှေပြောင်းဝင်ရောက်မှုနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကြီးစိုးထားတဲ့ဒီကနေ့ကျင်းပနေတဲ့ဒုတိယနဲ့နောက်ဆုံးအကြော်သမ္မတရွေးကောက်ပွဲမှာတော့ဥရောပသမ္မတကိုလိုလားသူစီးပွားရေးဝန်ကြီးဟောင်းအလဲအလတ်ဝါဒီအီမန်နျူအယ်မက်ခရွန်နဲ့ရွှေပြောင်းဝင်ရောက်မှုကိုစန့်ကျင်သူအမျိုးသားရေးဝါဒီမရင်းလက်ပန်တို့ကိုမဲဆန္ဒရှင်တွေရွေးချယ်နေကြတာပါဒီကနေ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးကောက်ယူထားတဲ့စစ်တမ်းတွေအရတော့အီမန်နျူအယ်မက်ခရွန်ကထောက်ခံမဲ63ရာခိုင်နှုန်းနဲ့ထောက်ခံမဲ39ရာခိုင်နှုန်းလောက်ပဲရထားတဲ့မရင်းလက်ပန်ကိုပြည့်ပြတ်သားသားအနိုင်ရမယ်လို့ခန့်မှန်းထားကြပါတယ်သမရလောင်းတို့တို့လည်းဒီကနေ့မှာတနင်္လာစီမဲပေးခဲ့ကြပြီးသတင်းထောက်တွေလည်းပတ်လည်ဝိုင်းနေပါတယ်။လက်ရှိသမရဖရန်ဆွာအော်လန်လည်းဒီကနေ့မဲပေးပြီးပါပြီ။သမရလောင်းတို့ဖြစ်တဲ့မရင်းလက်ပန်ကတော့ဥရောပသမ္မတကိုမလိုလားတဲ့သူမရဲ့ရည်တည်ချက်။နောက်ပြင်သစ်နိုင်ငံတွေမွတ်စလင်တွေဝင်ရောက်မှုကိုရပ်ပစ်ဖို့စော်အုပ်မှုတွေကြောင့်ကမ္ဘာတစ်လွှာစိတ်ဝင်စားခံရသူဖြစ်ပါတယ်။အကျိုးစစ်တမ်းတွေမှာရှေ့ကပြေးနေတဲ့အီမန်နျူအယ်မက်ခရွန်ရဲ့ရှုမြင်ချက်ကတော့လုံးဝအဆန့်ကျင်ကွဲလွဲပါတယ်။ကမ္ဘာလုံးဆိုင်ရာဖြစ်စဉ်ကြီးကိုနောက်ကျောင်းပြန်လှည့်စရာမရှိဘူးလို့သူကအချင်းချင်းပြောဆိုထားတာဖြစ်ပါတယ်။တနိုင်ငံလုံးမှာလည်းလုံခြုံရေးကိုတင်းကျပ်ထားပါတယ်။မြို့တော်ပါရီ၊နီးစ်နဲ့တခြားမြို့တွေကမရုပ်နေကိုစောင့်ကြည့်ဖို့အတွက်ရဲတပ်ဖွဲ့ဝင်တွေစစ်သားတွေနဲ့ပုဂ္ဂလိကလုံခြုံရေးဝန်ထမ်းပေါင်း 9,000 ကိုအစိုးရကလုံခြုံရေးချထားပါတယ်။နောက်ဆုံးအကြော်ပြင်သစ်သမ္မတရွေးကောက်ပွဲမှာမဲထွက်ပေးသူကတော့ပြီးခဲ့တဲ့2012ခုနှစ်ကနေနှိုင်းယှဉ်ရင်အနည်းငယ်နည်းနေတယ်လို့ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။တနင်္ဂနွေနေ့နေ့တဝက်ရေတွက်မှုတွေအရမဲထွက်ပေးသူ 28.23 ရာခိုင်နှုန်းသာရှိနေပြီး2012ခုနှစ်တုန်းကဒီအချိန်မှာ 30.66 ရာခိုင်နှုန်းအထိရှိခဲ့တာလို့ပြည်ထရေးဝန်ကြီးဌာနကထောက်ပြထားပါတယ်။မဲယုံတွေကတော့ည8နာရီမှာအပြီးပိတ်သိမ်းမှာဖြစ်ပါတယ်ရှင်။
အမေရိကန်နိုင်ငံသားတို့ကိုစန့်ကျင်ရန်လိုမှုနဲ့ထပ်ပြီးဖမ်းဆီးလိုက်တယ်လို့မြောက်ကိုရီးယားကပြောဆိုလိုက်ပါတယ်။ Kim Hak Song ကိုမနေ့စနေနေ့ကဖမ်းဆီးတယ်လို့မြောက်ကိုရီးယားနိုင်ငံပိုင် KCNA သတင်းမှာပြောဆိုပါတယ်။ပျောင်ရန်တက္ကသိုလ်သိပ္ပံနဲ့ဤပညာဌာနမှာအလုပ်လုပ်ခဲ့သူလို့လည်းသတင်းမှာဖော်ပြပါတယ်။ဒီသတင်းနဲ့ပတ်သက်လို့အမေရိကန်ဘက်ကမှတ်ချက်မပေးသေးပါဘူး။တကယ်လို့ Kim Hak Song ကိုဖမ်းဆီးတဲ့ဆိုတဲ့သတင်းသာအတည်ပြုနိုင်မယ်ဆိုတော့မြောက်ကိုရီးယားနိုင်ငံမှာ၄ဦးမြောက်ဖမ်းဆီးခံရသူဖြစ်မှာပါ။ပြီးခဲ့တဲ့လတုန်းကပဲအသက်50ကျော်အရွယ်တက္ကသိုလ်ပါမောက်ခတဦးဖြစ်သူ Kim Sang Duck ကိုမြောက်ကိုရီးယားအစိုးရကဖမ်းဆီးခဲ့တာဖြစ်ပါတယ်။ Kim Sang Duck ကတော့ပြည်ရန်တက္ကသိုလ်သိပ္ပံနဲ့ဤပညာဌာနမှာသယင်ကိုင်ပညာပို့ချပေးခဲ့သူဖြစ်တယ်လို့လည်းအကြောင်းကြီးကပြောပါတယ်။မြောက်ကိုရီးယားအစိုးရကယနေ့ကတော့ဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသားတွေကိုအမေရိကန်အစိုးရနဲ့အပေးအယူလုပ်တဲ့နေရာမှာအသုံးချခဲ့ပါတယ်ခင်ဗျာ။
နိုင်ဂျီးရီးယားနိုင်ငံချီဘုံမြို့ကနေဘိုကိုဟာရမ်အစွန်းရောက်တည်ပြန်ပြီးဆွဲသွားခဲ့တဲ့အကြောင်းသူ82ဦးတို့ဒီကနေ့တနင်္ဂနွေနေ့မှာမြို့တော်အပူဂျာကိုပြန်လည်ဆက်ရောက်လာကြပါပြီ။ရဟယင်ပေါ်တက်ဖို့တန်းစီနေတဲ့မင်းကလေးငယ်တွေရဲ့ဓာတ်ပုံကိုနိုင်ငံတကာကြက်ချင်ကြီးအသင်းကသူ့ရဲ့ Twitter စာမျက်နှာမှာတင်ထားပါတယ်။တနင်္ဂနွေနေ့နှောင်းပိုင်းမှာတော့လွတ်မြောက်လာတဲ့မင်းကလေးတွေနဲ့သမ္မတမူဟာမာဒူဘူဟာရီတို့တွေ့ဆုံမယ်လို့ခန့်မှန်းရပါတယ်။ ချက်နိုင်ဂျာနိုင်ငံတို့နဲ့ကပ်ရက်မှာရှိတဲ့နိုင်ဂျီးရီးယားနယ်စပ်ချီဘုံမြို့ကကျောင်းသူလေးတွေ2014ခုနှစ်တုန်းကပြန်ပေးဆွဲခံခဲ့ရတာဖြစ်ပြီးမနေ့စနေနေ့ကလွတ်မြောက်လာတာဖြစ်ပါတယ်။ဒီကျောင်းသူလေးတွေလွတ်လာတယ်ဆိုတာကိုနိုင်ဂျီးရီးယားအစိုးရကဒီကနေ့အစောပိုင်းမှာအတည်ပြုပါတယ်။ဘိုကိုဟာရမ်နဲ့အစိုးရကိုယ်စားလှယ်တွေကာလရှည်တွေ့ဆုံဆွေးနွေးမှုတွေနောက်ပိုင်းမိန်းကလေးငယ်တွေလွတ်မြောက်လာတာလည်းဖြစ်ပါတယ်။မင်းကလေးတွေကိုပြန်လွှတ်ပေးဖို့အတွက်အနာပိုင်းတို့ဖမ်းဆီးထားတဲ့ဘိုကိုဟာရမ်အဖွဲ့တချို့နဲ့လဲအလဲလှယ်လုပ်ခဲ့တာလို့လည်းသမ္မတဘူဟာရီရုံးကထုတ်တဲ့ကြေညာချက်မှာပြောဆိုထားပါတယ်ရှင်။
အမေရိကန်စီးအကြံပေးတွေနေထိုင်ရာအီရန်နိုင်ငံမြောက်ပိုင်းကစစ်ချေတဲ့စခန်းခုကိုစစ်သွေးကြွတွေတိုက်ခိုက်တာကြောင့်နှစ်ဦးသေဆုံးပြီးတော့6ဦးဒဏ်ရာရတယ်လို့အီရန်လုံခြုံရေးတပ်ဖွဲ့တွေကပြောပါတယ်ဒီဆုံးနေရသူတွေထဲမှာအမေရိကန်တွေပါသလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကကုတ်မြို့အနီးကအခြေစိုက်ခန်းမှာအသေးခံဘုံခွဲသမားနှစ်ဦးကအသေးခံပေါက်ခွဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့အနာပိုင်တွေကပြောပါတယ်။နောက်ထပ်စစ်သွေးကြွ3ဦးကိုတော့ပက်ရှမာဂါကတ်တိုက်ခိုက်ရေးသမားတွေကပြတ်တက်လိုက်ကြပါတယ်။အစ္စလာမစ်ဆွန်ရောက် IS အဖွဲ့ကသူတို့လက်ချက်ဖြစ်ကြောင်းပြောဆိုရဲဆိုပြီးတော့ Rider သတင်းမှာတော့ဖော်ပြပါတယ်။ပက်ရှမာဂါကတ်တိုက်ခိုက်ရေးသမားတွေနဲ့နောက်နိုင်ငံစစ်ရေးအကြံပေးတွေကိုရည်ရွယ်ပြီးတော့ခရူစိတ်စစ်ပွဲမှာပါဝင်တိုက်ခိုက်သူတွေနဲ့ဖောက်ပြန်ရေးသမားဒါဇင်နဲ့ချီထိခိုက်သေးဆုံးခဲ့ရတယ်လို့လည်း ISJ ကပြောဆိုကြောင်း Rider သတင်းကရေးပါတယ်။အခုတိုက်ခိုက်ခံရတဲ့ကာကွတ်မြို့ရဲ့အနောက်မြောက်ဘက်ကကီလိုမီတာ140အကွာမှာရှိတဲ့မိုဆိုးမြို့ရဲကအစ္စလာမစ်အစွန်းရောက် ISJ ကိုရှင်းပြနိုင်ဖို့အတွက်အမေရိကန်ဦးဆောင်တဲ့ညမောင်းအဖွဲ့တွေအကူအညီနဲ့အီရတ်တပ်ဖွဲ့တွေကတိုက်ခိုက်နေတာဖြစ်ပါတယ်။ဒါပေမဲ့မိုဆိုးမြို့တွင်ဒေသတော်များများကိုတော့စစ်သွေးကြွတွေကထိန်းချုပ်ထားဆဲဖြစ်ပါတယ်ခင်ဗျာ။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ကတနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။အာဖဂန်တာလီဘန်တို့ပြီးခဲ့တဲ့သတင်းဖတ်ကျော်ကပွင့်လင်းရသည့်ထိုးစစ်တွေစပြီးလို့ကြီးညာပြီးနောက်ပိုင်းတာလီဘန်တို့လှုပ်ရှားရာအာဖဂန်မြောက်ပိုင်းတလွန်မှာတိုက်ပွဲတွေပြင်းထန်နေပါတယ်။တာလီဘန်တို့2015ခုနှစ်တုန်းကခနာတာသိမ်းယူခဲ့တဲ့ဗျူဟာမြောက်အရေးပါတဲ့ခွန်းတူမြို့နာကိုတပုံတွေပြန်ပြီးတော့ကတ်လာနေပါတယ်။ပြည်နယ်မြို့တော်အစွန်ပိုင်းကချာဟပ်အရက်ကတပုံတွေနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ခဲ့တယ်လို့လည်းအစိုးရတာဝန်ရှိသူတွေကဒီကနေ့ဒေတာတွင်းမီဒီယာတွေကိုပြောဆိုပါတယ်ခွန်ထုမြို့နယ်မတိမငိမ့်ဖြစ်နေတဲ့ခမ်အဘတ်မြို့နယ်နောက်မြောက်ပိုင်းတက်ဟာပြည်နယ်တို့ကိုဆက်သွယ်ရာအဓိကလမ်းမကြီးလဲတိုက်ပွဲကြောင့်ပိတ်မိနေပါတယ်အဝေးပြေးလမ်းမကြီးပြန်ဖွင့်နိုင်ရေးစစ်တပ်ကထိုးစစ်ဆင်နေပြီလို့တာလီဘန်တိုက်ခိုက်ရေးသမားဒါဇင်နဲ့ချီပြီးတော့လဲသေဆုံးတယ်လို့လည်းအာဖဂန်လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်မနေ့စနေနေ့တုန်းကတော့တာလီဘန်တို့ကတာဂျီကစ္စတန်နိုင်ငံနဲ့ကပ်ရက်မှာရှိတဲ့ကာလာအီဇယ်ဒေသအနီးမှာထိုးစစ်တွေဆင်ပြီးတော့သိမ်းယူနိုင်ခဲ့ပါတယ်။အနီးပတ်ဝန်းကျင်ကအရက်သားတွေကိုအကာအကွယ်ပေးတဲ့အနေနဲ့အစိုးရတပ်တွေကဗျူဟာအရပြန်ဆုတ်လာတာဖြစ်ပြီးကာလာအီဇယ်ကိုပြန်လည်ရရှိရေးတံပြန်ထိုးစစ်ဆင်နေပြီလို့အာဖဂန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။တာလီဘန်ပြောခွင့်ရကတော့အာဖဂန်အစိုးရရဲ့ပြောဆိုချက်ကိုဒီကနေ့ပယ်ချလိုက်ပြီးခလာအီဇေးကိုတပုံးတို့လုံးဝထိန်းချုပ်ထားဆဲဖြစ်ပြီးတိုက်ပွဲတွေလည်းမရှိဘဲပုံမှန်လဲပတ်နေတယ်လို့တုံ့ပြန်လိုက်ပါတယ်ရှင်
။အိန္ဒိယထိန်းချုပ်ရကက်ရှမီးယားဒေသကရဲတပ်စစ်တစ်ခုကိုတပုံးတွေတိုက်ခိုက်ခဲ့တာကြောင့်ရဲသား3ဦးသေဆုံးပြီးတော့ရဲတပ်ဖွဲ့ဝင်2ဦးကြာဆုံးခဲ့တဲ့အကြောင်းအိန္ဒိယရဲတပ်ဖွဲ့ကပြောပါရယ်။ရဲတပ်ဖွဲ့ဝင်တွေနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းမှာတိုက်ခိုက်သူ2ဦးလည်းသေဆုံးခဲ့ပါသေး။မနေ့စနေနေ့ကလမ်းမတော်တဆမှုကိုရှင်းလင်းနေတော့မှာရဲတပ်စိတ်တစ်ခုတိုက်ခိုက်ခံရတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ်။ကက်ရှမီးယားဒေသကိုအိန္ဒိယလက်အောက်ကလွတ်မြောက်ရေးပါကစ္စတန်နဲ့ပူးပေါင်းရေးတို့အတွက်သဘုံအဖွဲ့အစည်းတွေကစစ်စုနဲ့ချီပြီးတော့တိုက်ခိုက်နေတာဖြစ်ပါရယ်။ကက်ရှမီးယားဒေသတစ်ခုလုံးကိုပိုင်းဆိုင်တယ်ဆိုပြီးလဲအိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံစလုံးကပြောဆောင်နေကြတာဖြစ်ပါရယ်။ကက်ရှမီးယားဒေသကိုထိန်းချုပ်ရေးအတွက်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယနဲ့ပါကစ္စတန်ကြားစစ်ပွဲနှစ်ကြိမ်တိုက်ခိုက်ကြပါရယ်ခင်ဗျာ။
အာဖဂန်နစ္စတန်နဲ့ပြီးခဲ့တဲ့သတင်းပတ်ကတိုက်ပွဲတွေအတွင်းအာဖဂန်လုံခြုံရေးစခန်း၅ခုကိုဖျက်ဆီးခဲ့တာမှာအာဖဂန်တပ်ဖွဲ့ဝင်50ကျော်သေဆုံးပြီးအများအပြားဒဏ်ရာရတယ်လို့ပါကစ္စတန်ဘက်ကပြောဆိုပါတယ်။ပါကစ္စတန်ဗိုလ်ချုပ်ကြီးနရင်းအန်ဂျွန်းကဒီကနေ့သတင်းထောက်တွေကိုအခုလိုပြောဆိုတာပါ။ပ ပါကစ္စတန်ဘက်ကပြောဆိုချက်ကိုအာဖဂန်အစိုးရကပိတ်ချလိုက်ပြီးလုံခြုံရေးတာဝန်ရှိသူ2ဦးအပါအဝင်4ဦးသေဆုံးပြီးလူ30ကျော်ထိခိုက်ဒဏ်ရာရတာလို့ပြောဆိုပါတယ်။နှစ်နိုင်ငံနယ်စပ်ပါကစ္စတန်ဘက်ခြမ်းချေမဲမြို့ကရွာနှစ်ရွာကိုသကောင်စင်းကောင်မဲ့အစိုးရအဖွဲ့ကိုအာဖဂန်ဘက်ကကနဦးအကြောင်းမဲ့ဆက်ပြီးတိုက်ခိုက်ခဲ့တာလို့ပါကစ္စတန်ဗိုလ်ချုပ်ကြီးအန်ဂျွန်းကအပြစ်ဖော်ပါတယ်။သကောင်စင်းကောက်ယူမဲ့အစီအစဉ်ကိုစစ်ရေးအရာရောတန်တမာလမ်းကြောင်းနဲ့ပါအာဖဂန်အနာပိုင်တွေထံကိုအကြောင်းကြားထားခဲ့တာလို့လည်းသူကထပ်လောင်းပြောပါတယ်။နေဆက်ဖြတ်ကျော်ပြီးအာဖဂန်တို့တိုက်ခိုက်ခဲ့တာကြောင့်ပါကစ္စတန်နိုင်ငံသားအရက်သားတွေရောလုံခြုံရေးတပ်ဖွဲ့ဝင်တွေအပါအဝင်အနည်းဆုံး12ဦးသေဆုံးပြီး40ကျော်ဒဏ်ရာရရှိခဲ့ပြီးတဲ့နောက်မှာပါကစ္စတန်ဘက်ကလက်တုံပြန်တိုက်ခိုက်ခဲ့တာလို့လည်းဗိုလ်ချုပ်ကြီးအန်ဂျွန်းကမှတ်ချက်ပေးပါတယ်။ကုန်းတွင်ဖိတ်အာဖဂန်နဲ့ဝင်ပေါက်ဖြစ်တဲ့ချီမင်းနယ်စပ်ကိုလည်းပါကစ္စတန်ဘက်ကပိတ်ထားလိုက်ပါပြီရှင်။
အီရတ်တောင်ကိုတက်ဖို့ကြိုးစားစဉ်တောင်ကြီးကစခန်းမှာတည်ဆုံးသွားတဲ့အသက်85နှစ်အရွယ်နီပေါ်နိုင်ငံသားရဲ့ရုပ်လောင်းကိုဒီကနေ့တနင်္ဂနွေနေ့မှာခတ်မန်ဒူးမြို့တော်ကိုပြန်လည်တည်ဆောင်ခဲ့ကြပါတယ်။မင်းဘဟာဒူဝါစာချန်ဟာပေပေါင်း 1935 ပြည့်မြင့်နဲ့အီရတ်တောင်ကိုတက်တဲ့အထက်မှာအသက်ကြီးဆုံးဖြစ်တဲ့စံချိန်တင်နိုင်ဖို့ကြိုးစားခဲ့စဉ်မှာအခုလိုတည်ဆုံးသွားခဲ့တာဖြစ်ပါတယ်။ရှာချန်ဟာလွန်ခဲ့တဲ့2008တုန်းကလည်းအသက်86နှစ်အရွယ်မှာအီရတ်တောင်ထိပ်ကိုတက်ရောက်ပြီးတော့အသက်ကြီးဆုံးအဖြစ်နဲ့စံချိန်တင်ခဲ့ဘူးပါတယ်။ဒါပေမဲ့ပြီးခဲ့တဲ့2013မှာတော့ဂျပန်နိုင်ငံကအသက်80အရွယ်ယူအီချီရိုမီရူရာဟာအီရတ်တောင်ထိပ်ကိုတက်ပြီးတော့အသက်ကြီးဆုံးတက်ရောက်သူအဖြစ်နဲ့စံချိန်တင်ထားတာပါ။ရှာချန်ကုလိုကွယ်လွန်သွားတာဟာကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့နီပေါ်တောင်တက်အဖွဲ့ချုပ်ဥက္ကဋ္ဌကပြောပါတယ်။အီရတ်တောင်ရဲ့အောက်ခြေကတောင်ကြီးစခန်းမှာရှိတဲ့ဆရာဝန်တွေကတော့ရှာချန်ဟာနှလုံးရောဂါကြောင့်သေဆုံးသွားတာဖြစ်နိုင်တယ်ဆိုပြီးတော့တန်ကြားရှိနေကြပါတယ်ခင်ဗျာ
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်သိညီတိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာ burmese.voanews.com ကရော VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်ဆက်သွယ်မေးမြန်းချက်တပုတ်ကိုနားဆင်ရပါမယ်။လာမယ့်မေလ24ရက်နေ့မှာကျင်းပမယ့်21ရာစုပင်လုံးပြည်ထောင်စုညီညွတ်ရေးညီလာခံအောင်မြင်စွာကျင်းပနိုင်ရေးညီညွတ်ရေးကော်မရှင်ဘက်ကတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တွေ့ဆုံညှိနှိုင်းနေတယ်ဆိုပေမဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးတက်ရောက်နိုင်တော့မှာမဟုတ်ပါဘူး။တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့ညီညွတ်ရေးလုပ်ငန်းစဉ်မှာအားလုံးပါဝင်ရေးဆိုတဲ့မူကိုစုကင်ထားတဲ့ဖြစ်ပါတယ်။21ရာစုပင်လုံညီလာခံကျင်းပရေးဆုံးဖြတ်ချက်များချမှတ်နိုင်ဖို့ပြည်ထောင်စုညီညာရေးဆွေးနွေးပွဲမှုဒီပူးတွဲကော်မတီ UPDJC ရဲ့အစည်းအဝေးကိုတော့နေပြည်တော်မှာစတင်နေပါတယ်အသေးစိတ်ကိုမတ်ဆုမွန်တင်ပြပါမယ
်ဒုတိယကြိမ်27ရာစုပင်လုံပြည်ထောင်စုညီညာရေးညီလာခံကိုလာမယ့်မေလ24ရက်နေ့မှာကျင်းပဖို့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ်အကောင့်ထည့်ဖို့ရေးဆိုင်ရာညှိနှိုင်းအစည်းအဝေး JICM ကပြီးခဲ့တဲ့ဧပြီလကဆုံးဖြတ်ခဲ့တာပါမကြခင်ကျင်းပတော့မယ့်27ရာစုပင်လုံညီလာခံအောင်မြင်စွာကျင်းပနိုင်ရေးအတွက်ငြိမ်းချမ်းရေးကော်မရှင်ဘက်ကလည်းထိုင်းနိုင်ငံချင်းမိုင်ကိုတွားရောက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တွေ့ဆုံညှိနှိုင်းနေတယ်လို့မေလ6ရက်နေ့နေစွဲနဲ့သတင်းထုတ်ပြန်ထားပါတယ်အဓိကကတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးရင်းနဲ့မေလ24ရက်နေ့မှာကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးတွေကိုတက်ရောက်နိုင်ရေးတွေကိုဥတီပြီးဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒါပေမဲ့ဒီလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တွေ့ဆုံတဲ့နေရာမှာတော့တချို့အဖွဲ့တွေကိုတွေ့ဆုံသလိုအဖွဲ့တချို့ကိုဖိတ်ခေါ်ဆွေးနွေးခြင်းမရှိတဲ့အနေအထားကြောင့်27ရာစုပင်လုံးမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးပါဝင်ရေးဆိုတဲ့အချက်ကမဖြစ်နိုင်ဘူးလို့တအောင်ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TLL ရဲ့ပြောခွင့်ရဗိုလ်မှူးမိုင်အိုက်ကျော်ကပြောပါတယ
်သူကပဲအဖွဲ့ကြီးပါမယ်ပဲအဖွဲ့ကြီးဖိတ်မယ်ဆိုတော့ခေကူတီရောတတဲ့ကူတော့မတီးရသေးဘူးနော်ဘာကတ်နဲ့ချက်တွေရောရှိလဲဆိုတော့လည်းကျွန်တော်မတီးရသေးဘူးပရမတ်ခေါ့ကျင်းပတော့တော့သူတို့ရဲ့မူလရည်အချက်ကတော့အလုံးပါဝင်ပြီးတော့သူကချေချော်ခဲ့တယ်။ဒါနဲ့ဒီမူလခံကျင်းပခံဆက်ဆက်မှဒီတိုက်ရဲဘောထားတွေကနောက်ကနေပါလာတယ်။တိုက်ရဲဘောသားတွေလုံလုံရတဲ့အပိုင်းတွေတွေ့ရတယ်။အဲမှာအပါဖြစ်လာဆုံးတော့တချို့ဖတ်ကြည့်ချလို့ရမယ်။တချို့ပြောရတာပါလို့ရမယ်။တချို့ပြောကြတော့ဘယ်လိုပုံစံနဲ့တည့်ရမယ်။သတ်မှတ်ချက်တွေရောရှိလာတယ်။အပြင်ခွဲခြားဆက်ဆံမှုတွေလည်းရှိလာတယ်။ကျွန်တော်ဖတ်ဆိုရင်မူလကအပြင်မှာလည်းနောက်ပိုင်းတော့မဖြစ်တော့ကျွန်တော်လည်းတည်လို့မရဘူးနော်
တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအားလုံးဘက်ကတော့ငြိမ်းချမ်းရေးဖြစ်စဉ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးပါဝင်ရေးနဲ့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးရေးလမ်းကြောင်းကိုပဲအဓိကတူညီတဲ့သဘောထားရှိကြတာပါစီရင်နီးနဲ့မဖြစ်ရှင်းလို့ဘူးလို့ပြောထားပေမဲ့အခုသတင်းပတ်အတွင်းတိုင်းရင်းဒေသတချို့အထူးသဖြင့်ရှမ်းမြောက်ဘက်မှာစီရင်အင်အားတွေဖြစ်တင်းနေတယ်လို့ တောင်ပလောင်ဘက်မှာလည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒါကြောင့်ငြိမ်းချမ်းရေးဖြစ်စဉ်အတွင်းစစ်ရေးပဋိပက္ခတင်းမာမှုရော်ရဲကတပ်မတော်ရဲ့သဘောထားကအဓိကကျတယ်လို့ဘူမှုမိုင်အကျော်ကပြောပါတယ်။ဒီကနေ့မေလ9ရက်နေ့မှာတော့နေပြည်တော်မှာ27ရာစုပြည်လုံးညီလာခံကျင်းပရေးဆုံးဖြတ်ချက်တွေချမှတ်နိုင်မှုအတွက်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အစည်းအဝေးတွေစတင်ကျင်းပနေပါပြီ။ညီလာခံအတွင်းမှာကဏ္ဍအသီးသီးကတာဝန်ယူကြမဲ့ကော်မတီအသီးသီးရဲ့တာဝန်တွေအတွက်ဒီကနေ့ကျင်းပတဲ့ UPDJC အတွင်းရေးမှူးများအစည်းအဝေးနဲ့ပတ်သက်လို့ UPDJC ရဲ့အတွင်းရေးမှူးတဦးဖြစ်တဲ့ဦးလာမောင်ရွှေကအခုလိုရှင်းပြပါဗျာ
။ UPDJC ရဲ့လုပ်ငန်းကော်မတီ၅ရက်ကဒီကြာကျွန်တော်တို့အစည်းအဝေးတွေလုပ်ပါတယ်အခုဒါဒုတိယအချိန်ပါပဲဒီလုံငန်းကော်မတီတွေကနေပြီးတော့မှဒီ policy option ပေါ့လေမူဝါဒဆိုင်ရာရွေးချယ်မှုတွေလုပ်ပြီးရင်တော့အတွင်းမှုအဖွဲ့အစည်းတစ်ဆင့် UPDJC ကိုတင်ပါမယ်အဲ့တော့ UPDJC ရဲ့အတွင်းမှုတွေကတော့မေလ9/30/17တွင်မှာဒါတွေကိုထပ်ပြီးတော့ကျွန်တော်တို့အချောတက်လုပ်ပြီးရင်တော့ UPDJC ကိုတင်ပါမယ်အဲ့ဒါပြီးရင်တော့ UPDJC ဆုံးဖြတ်တဲ့ဒီဇိုင်းပုံစံနဲ့မေလ24ရက်နေ့မှာပြည်အောင်စုအင်းငယ်ကြီးလာက27ရာစုပင်လုံးဒုတိယအစီအစဉ်ကိုကျင်းပပါမယ်ဗျာ
ပထမအကြိမ်ကျင်းပခဲ့တဲ့27ရာစုပင်လုံးနဲ့အခုမေလ24ရက်နေ့မှာကျင်းပမယ်ဒုတိယအကြိမ်ပင်လုံးကြီးလာကန်ကြားကွာခြားချက်တွေနဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့လဲဦးလာမောင်ရွှေကအခုလိုပြောပြပါတယ
်ပြီးခဲ့တဲ့2016ဩဂုတ်မှာလုပ်တဲ့ကြီးလာကန်ကတော့ဆုံးဖြတ်တယ်မယူခဲ့ဘူးတဲလဲသူတွေရဲ့သဘောထားအမြင်တွေကိုကျွန်တော်အလုံးဖွင့်မိလိုက်ပြီးပြောစီတဲ့ခန္ဓာမျိုးဖြစ်ခဲ့တော့လေဒီပုံကို92ဦးရဲ့တင်ပြတာပေါ့အခုဒီချိန်ကတော့ပြန်မြင့်တော့စိတ်လိုက်ပြီးတော့ခေါင်းစဉ်တွေကို UPDJC ကချပြီးတဲ့ခေါင်းစဉ်အလိုက်ကိုပဲဆွေးနွေးမှာပါပြီးခဲ့တဲ့2016ဩဂတ်လောက်ကြီးကျန်ကျေးမှုဖြစ်တော့ပဲနဲ့ဒီ Federal အခြေခံမဲ့ Federal အခြေခံစီးပွားရေးကိစ္စဖယ်လို့ချကရနိုင်ငံကြီးလုံလုံကြီးဆိုတဲ့ဒီပေးထားတဲ့ခေါင်းစဉ်တွေကိုပဲကျွန်တော်တို့အိတ်ပေါင်နေရပဲဆွေးနွေးမှဖြစ်တဲ့အတွက်ဒါကျွန်တော်တို့အနေနဲ့တော့မလုပ်ဘူးတဲ့အလုပ်တစ်ခုကိုဒါအစပြုကျွန်တော်လုပ်ရမှာရှိတယ်
လာမယ့်မေလ24မှာကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးရဲ့ဒုတိယအကြိမ်အစည်းအဝေးမှာ NCA ကိုလက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေကိုဖိတ်ကြားနိုင်ရေးနဲ့ပတ်သက်လို့တော့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီရဲ့ဥက္ကဋ္ဌနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုရိုင်းတက်ရောက်မယ်မေလ12ရက်နေ့အစည်းအဝေးမှာဆုံးဖြတ်ဖွယ်ရှိတယ်လို့သိရပါတယ်ရှင်တော်ရရှင်များရှင်မြန်မာနိုင်ငံကအင်တာနက်စာမျက်နှာတွေလူမှုကွန်ရက်တွေမှာသတင်းမားတွေကောလာဟလတွေဖြန့်ချီပြီးတော့တိုင်းပြည်မှာမတိမငိမ့်ဖြစ်အောင်ကြိုးပမ်းနေတယ်လို့အစိုးရကသတိပေးလိုက်ပါတယ် Facebook အင်တာနက်လူမှုကွန်ရက်တွေလို့သတင်းတွေပြန့်နှံ့လွယ်တဲ့ဤပညာတွေတိုးတက်လာတာနဲ့အမျှသတင်းမှန်တဲ့သတင်းမားဘလို့ခွဲခြားနိုင်မလဲလူမှုကြားမှာသတင်းမှန်ရအောင်ဘလို့လုပ်နိုင်မလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VO ရဲ့ email လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်။
လာမယ့်အင်္ဂါညVOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့မြန်မာရေးဆွေးနွေးခန်းအစီအစဉ်တင်ဆက်ဖို့အချိန်ရောက်ပါပြီ။အာကာသစူးစမ်းမှုတွေလုပ်တဲ့ NASA မှာလူတွေရဲ့နေ့စဉ်ဘဝလှုပ်ရှားမှုတွေအစဉ်ပြေစေမဲ့တီထွင်မှုတွေလုပ်နေတာပါ။တက္ကသိုလ်တွေနဲ့ပါချိတ်ဆက်ထားတဲ့ဒီတီထွင်မှုသူတွေတနာတွေမှာမြန်မာနိုင်ငံကလူငယ်တွေဘယ်လိုပါဝင်နိုင်ပါသလဲ။ဒီတစ်ပတ်မြန်မာရေးဆွေးနွေးခန်းအစီအစဉ်မှာNASA အသိပညာရှင်ဒေါက်တာပဒေတာတင်ကို VOA ရုံးချုပ်မှာဒေါခင်မျိုးသက်ကတွေ့ဆုံမိ мян ထားတာကိုနားဆင်နေပါပြီ
NASA သူတေသနာဌာနတွေကလည်းအရင်လဲနာမည်ကြီးပါတယ်သူတေသနာအရင်မှာဒီကဘာမှာထိတ်ဆုံးပါပဲဥပဒေတာတင်ကိုယ်တိုင်လှုပ်တဲ့သူတေသနာเนาะဘယ်နှခုလောက်ရှိပါလဲဘာတွေလုပ်နေလဲနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ကျွန်တော် 1989-90 လောက်ကရတဲ့ပါရဂူပွဲရတော့တော့ကျွန်တော်ဟိုလေဆာယူပဗေဒာနဲ့ရတာပါ NASA ကမိတ်ဆွေတွေကနေပြီးတော့ကျွန်တော်ဖိတ်မှန်တကားပြုပါတယ်အခင်ဗျာ ဒီလေဇာယူပဗေဒနဲ့အောင်ခဲ့တာအဲ့တော့အပီပီဆိုင်ရာအာကာသတုတေသနာစခန်းမှာလေဇာတုံးပြီးတော့တုတေသနာလုပ်နိုင်တဲ့ယူပဗေဒဘာသာရက်တွေအဲ့ဒါတွေလေ့လာဖို့အတွက်ကိုလာလုပ်ပေးနိုင်မလားဆိုပြီးတော့ကန့်လှန့်တဲ့အတွက်စလုပ်တာပါအဲ့တော့စလုပ်တော့ဘာလဲဆိုတဲ့အခါကျတော့လေဇာနဲ့ဒီအလွန်တရာမှဟိုတေးတယ်ပေါ့နော်နဲနိုမီတာပေါ့နော်နဲနိုမီတာလောက်ရှိတဲ့အမှုံတေးသေးလေးတွေကဘလို့သူတို့တစ်ခုနဲ့တစ်ခုတွဲပြီးတဲ့အခါကျရင်ပုံဆောင်ခဲပုံစံလေးတွေဘလို့ဖြစ်သွားလဲဆိုတော့အဲ့ဒါကို colloidal physics လို့ခေါ်ရပါတယ်အဲ့တော့ colloidal physics နဲ့ပတ်သက်ပြီးတဲ့အခါကျလေဇာတုံးပြီးသူတေသနာလုပ်တဲ့ဆက်တွေကိုကျွန်တော်ကူညီပြီးတော့စောက်ပေးပါတယ
်ဒီအခါကျတစ်ခုနဲ့လောက်က
ပါအဲ့ဒါ1995လောက်ကပေါ့နော
်
ဆိုတော့ကျွန်တော်အောင်ပြီးဟို
လေဇာနှစ
်လောက်အတွင်းမကြခင်မှာပဲဟိုဘက်ကနေပြီးတော့ပြောင်းလာပြီးတော့စလုပ်ပါတယ်အဲ့ဒါလုပ်နေနေပေါ့နော်ဒီကျွန်တော်နဲ့တွဲဖက်ပြီးလုပ်တဲ့သူတေသနာတွေရဲ့မှာဟိုသူကဘာလဲဆိုလို့ရှိရင်ဒီအပြေဆိုင်ရာအာကာသသူတေသနာအာကာသစခန်းကြီးထဲမှာတွားမလုပ်ခင်ဘာလဲဆို ground based study ဆိုတာဒီကဘာပေါ်မှာဒီသူတေသနာအတွက်ကိုအခြေခံကြကြနဲ့တကယ်ကိုဟိုပြီးအောင်လုပ်ပြီးပြီလားလုပ်လို့မရတော့ကဘာဆွဲအောင်လုပ်လို့မရတော့ဘူးဆိုတဲ့ဟာရဲ့ justification ပေါ့နော်အဲ့အကြောင်းပြချက်တိတ်ခိုင်လုံလို့ရှိလို့ရှိရင်ကျွန်တော်တို့ဒီတက္ကသိုလ်တွေမှာရှိတဲ့ဟာသူတေသနာအမေရိကန်နိုင်ငံအစိုးရဟိုကထောက်ပံ့ထားတဲ့အစိုးရရဲ့သူတေသနာဌာနတွေမှာအကုန်လုံးကနေပြီးတော့ဒီလိုသူတေသနာကိုရေးလို့ရတယ်အဲ့တော့ဟိုကရေးပြီးတဲ့အခါကျကျွန်တော်တို့ဒီလိုသူတေသနာမျိုးတွေလုပ်ချင်ပါတယ်ဆိုပြီးတော့လုပ်ခွင့်ရှိပါတယ်အဲ့တော့ကျွန်တော်အဲဒီတော့ကရှောက်ဖူးပါတယ်ရှောက်တဲ့အခါကျတော့ရပါတယ်ကဘာပေါ်မှာသူတေသနာလုပ်လို့ရတဲ့ယူဘဗေဒနဲ့တက်ဆိုင်တဲ့ဟာ colloidal physics နဲ့ဆိုင်တဲ့ဟာအရေးပုံဆောင်ခဲ့လို့ဟာမျိုးနဲ့သူတေသနာတွေကိုစပြီးတော့ကိုကိုတိုင်းအခြေခံလုပ်ပါတယ်။နောက်ပိုင်းကြတဲ့အခါကျတော့ကျွန်တော် senior scientist ဖြစ်လာတဲ့အချိန်ကျတော့ဗာလဲဆိုတဲ့အခါကျတော့ဒီပေါ့နော်အုတ်ချုပ်ဒီတရားပေါ့နော်အုတ်ချုပ်တာတစ်ပိုင်းပြီးတော့သူတေသနာလုပ်တာတစ်ပိုင်း။နောက်သူတေသနာလုပ်နေတဲ့ဒီ American တနိုင်ငံလုံးမှာရှိတဲ့တက္ကသိုလ်တွေတကယ်ကိုထိတ်တန့်တက္ကသိုလ်တော်တော်များများနေပြီးတော့လုပ်တဲ့ပညာရှင်တွေပါမောက္ခတွေကနေပြီးတဲ့အခါကျတော့ဒီကဘာပေါ်မှာလုပ်တဲ့သူတေသနာနေနေမလုံလောက်ဘူး။အဲ့တော့အပြည့်ဆိုင်ရာအာကာသစခန်းထဲမှာတွားလုံမှရမယ်။ဘာကြောင့်လဲဆိုတော့ကဘာဆွဲအားမရှိတော့ဘူးပေါ့နော်။အဲကဘာဆွဲအားမရှိတဲ့နေရာမှာလှုပ်ဖို့အတွက်သူတေသနာအတွက်ကိုသူတို့တွေကဘာတွေလှုပ်ချင်တယ်ဆိုပြီးတော့ဒီဟာပေါ့နော်။ယူဘဗေဒဌာနတွေမဟုတ်ပါဘူး။ Chemical Engineering, Mechanical Engineering ပြီးတဲ့အခါကျတော့ဟိုဟာပေါ့နော်။ Material Science ပေါ့နော်။ဒီသူကတတ္ထုရောတွေကိုဒီလိုဘယ်လိုပုံလုပ်လို့ရှင်ရလဲဆိုတော့ကျွန်တော်တို့ရှိကိုအဲ့သူတေသနာတွေကိုစာတန်းတွေကိုတင်တယ်သူတို့ဘာလုပ်ချင်တယ်ဆိုတော့ပြအဲ့ဒါတွေကျွန်တော်ကဘာလဲဆိုလို့ရှိလို့ရှင်စီစစ်ကြတယ်ဒါအပြင်လုပ်တင်တယ်မလုပ်တင်ဘူးသူ့ကိုဘယ်လောက်အထိကြာကြာလုပ်အောင်လဲဆိုအဲ့ဒီဟာတွေကိုလည်းလုပ်ရတာတစ်ပိုင်းရှိပါတယ်ဥပမာအပြင်ဘာလဲဆိုလို့ရှင်အပြည့်ဆိုင်ရာအာကာသစခန်းထဲမှာတွားလုပ်တဲ့ဟိုဟာပေါ့နော်သူတေသနာတစ်ခုရှိပါတယ်သူက IV gen လုပ်ခေါ်ပါတယ် intravenous generation အဲ့တော့အကယ်၍ဒီကနေပြီးတော့အင်္ဂါဂျိုဆိုလို့ရှိရင်6လခွဲလောက်သွားဟိုမှာတစ်နှစ်ခွဲနေရမယ်6လခွဲပြန်လာမယ်เนาะဒါနောက်15နှစ်လောက်ဆိုဖြစ်တော့မှာเนาะအဲ့လောက်ဝေးတဲ့ခရီးကိုသွားနေတဲ့အချိန်မှာသူတို့မှာတစုံတစ်ခုဖြစ်ခဲ့လို့ရှိလို့ရှိရင်ဒဏ်ရာရခဲ့လို့ရှိလို့ရှိရင်ခွဲစိတ်ကူတာတဲ့ဆရာဝန်တွေပါသွားမှာအဲ့တော့ဟိုပေါ်မှာတစ်ကောင်းတဲ့ရေသန့်ရှိတယ်ဒီတဲ့တန့်အောင်လုပ်ပြီးပြီလုပ်လို့ရပြီဆိုလို့ရှိရင်ဒီစားရည်ပလင်းတွေကိုเนาะတခါတဲ့ဂါလန်နေနဲ့တည်သွားမဲ့အစားတကယ်ကိုပါပေါ့နော် purify လုပ်ထားတဲ့တန့်ထားတဲ့စားနဲ့ဟိုမှာရှိတဲ့ရေကိုရောပြီးတော့မ
ှ
စားရေပြန်ဖြစ်အောင်လုပ်လို့ရတယ်ပေါ့နော
်တက္ကသိုလ်တွေကနေပြီးတော့တင်တဲ့သုတေသနစာတန်းတွေနဲ့ဟိုဒီ NASA ဒီသုတေသနဌာနကနေပြီးတော့အကုန်လုံးပူးပေါင်းပြီးတော့ကူညီပြီးတော့လုပ်ပေးတာပေါ့နော်တက္ကသိုလ်တွေလည်းလုပ်ပေးတယ်ကိုစမ်းစင်တဲ့သုတေသနတွေလည်းစမ်းခွင့်ရတယ်အဲ့ဒီဘောပေါ့နော်ဟုတ
်ပါတယ်ဟုတ်ပါတယ်
ဆိုတော့ပထမဦးဆုံးကမိုးလေဝသဌာနကနေပြီးတော့လုပ်တဲ့သူတေသနာပေါ့နော်။နောက်ဒုတိယကကျတော့ဟိုဥပရိသတင်နေတဲ့ဒီတက္ကသိုလ်တွေကလာတဲ့ဒီစာတန်းနေတဲ့မှာမှဘယ်ဥစ္စာက NASA နဲ့တင့်တော်တယ်ဘယ်မှာသူတေသနာလုပ်တင်လဲဆိုတာတွေလုပ်တဲ့သဘောပေါ့နော်။
ဟုတ်ပါတယ်။
ပြီးတော့ကိုယ်တိုင်နောက်အဲ့လုပ်တဲ့ဟာလေးတွေပြောပြပေးပါဦးတခြားဘာတွေလုပ်တယ်ဆိုတာ
။အဲတခြားနောက်တစ်ခုဘာလုပ်လဲဆိုတဲ့အခါကျတော့လွန်ခဲ့တဲ့10နှစ်လောက်ကစပြီးတဲ့အခါကျတော့ကော်လိုရာဒိုပြည်နယ်တက္ကသိုလ်ကပါမောက္ခတိတ်နာမည်ကြီးပါတယ်အဲ့ဒါပါမောက္ခနိုဘယ်ကလပ်ကနေပြီးတော့သူစာတန်းတစ်ခုဒီတင်လိုက်ပါတယ်သူယူပဗေဒနဲ့ပတ်သက်တဲ့ဒီပုံဆောင်ခဲယူပဗေဒနဲ့ပတ်သက်တဲ့ဟာပေါ့နော်အဲ့ဒီအချိန်မှာဗာလဲဆိုလို့ရှိရင်ကျွန်တော်ပုံဆောင်ခဲယူပဗေဒနဲ့အောင်တာမဟုတ်ပါဘူးဒါပေမဲ့ယူပဗေဒရဲ့အခြေခံရဲ့ကကောင်းတဲ့အတွေ့ဒီအခြေခံကိုကနေပြီးတော့တင်ပေးလိုက်တဲ့ပညာနဲ့ပုံဆောင်ခဲပညာပုံဆောင်ခဲအဲ့ဒီပေါ့နော်အရေးပုံဆောင်ခဲ liquid crystal ပေါ့နော်အဲ့ဒီဟာကိုကျွန်တော်ချက်ချင်းတန်းပြီးတော့နားလိုက်အောင်လေ့လာလို့ရပါတယ် ရပြီးတဲ့အခါကျတနှစ်လောက်အတွင်းမှာပဲသူလှုပ်တည်တဲ့သူတည်တနာကိုကျွန်တော်ရဲ့ဒီ NASA ဓာတ်ခွဲကန်တွေမှာကိုကိုတိုင်းပြန်ပြီးတော့လှုပ်ပါတယ
်
လှုပ်ပြီးတဲ့အခါကျအဲ့ဒီပါမောခနဲ့ကျွန်တော်နဲ့ဥပမာအားဖြင့်เนาะခုနှစ်နှစ်လောက်
တည်တနာတွဲလှုပ်တာ
တွဲလှုပ်တာ
ဟုတ်ကဲ့
ကျွန်တော်တို့ဟာအပြင်ကဘာပေါ်မှာလှုပ်လို့ရတဲ့အဆင့်ကိုကျော်သွားပြီဒါတွေကိုလည်းနားလဲပြီ
အ
ဲ့ဒီအခါကျတော့ကဘာဆွဲရမဲ့တဲ့နေရာမှာလှုပ်ဖို့အတွက်အဆင့်တင်ပြီဆိုတဲ့ဟာကိုကျွန်တော်ကိုယ်တိုင်လည်းဆုံးဖြတ်လိုက်ပါတယ်ဆုံးဖြတ်ပြီးတော့အထက်ကိုတင်ပြီးတော့ကဲဒါဖြစ်ရင်ဒီသူတည်တနာကိုဆက်လှုပ်ကြမယ်ဆိုပြီးတော့ဆက်လှုပ်တာပါ
NASA မှာငွေကြေးရောအကုန်လုံးပညာရှင်တွေရောအကုန်လုံးတော့ပံ့ပိုးပေးနေတယ်ပံ့ပိုးပေးနေတယ်ဆိုတော့ဒီဘာသာရပ်တစ်ခုကိုဘယ်ဘာသာပဲတက်တက်ပေါ့နော်ဒီဟိုကဟိုအင်ဂျင်နီယာကပဲဖြစ်ဖြစ်အင်ဂျင်နီယာတဲ့မှာမှကိုတက်တက်ကျွမ်းတဲ့ဘာသာရပ်ပေါ့နော်ပြီးတော့မယူပဗေဒဖြစ်ဓာတုဗေဒဖြစ်ဘယ်ဘာသာဖြစ်အခြေခံကိုရတယ်ဆိုလို့ရှိရင် NASA မှာသူတည်တနာလုပ်လို့ရတယ်ပေါ့နော်အဲ့ဒါပေါ့
ဟုတ်ပါတယ်အဲ့တော့ဟို NASA မှာလုပ်တာဟိုယူပဗေဒနဲ့ဟိုအောင်တဲ့လူမှမို့လို့ရှိလို့ရှိရင်ဒီပေါ့နော်ဟို engineering နဲ့အောင်နဲ့စက်မှုနဲ့အောင်နဲ့လူမှတာလဲ NASA မှာဝင်ပြီးလုပ်ရတယ်ဆိုမဟုတ်ပါဘူးဒီအင်္ဂါဂျိုပေါ်မှာရှိတဲ့တတ္ထုအမျိုးအစားတွေကဘာတွေလဲပြီးတဲ့ခါကျရင်ဘူမိဗေဒပညာရှင
်
အရန်လိုပါတယ
်နော်
အဲ့တော့ဓာတုဗေဒဆိုလို့ရှိလို့ရှင
်ဘူမိဗေဒဓာတု
ဗေဒအရန်လိုပါတယ
်
ပြီးတဲ့ခါကျရင် biotechnology ပေါ့နော် biotechnology ဆိုလို့ရှိလို့ရှင်အပင်နေစိုက်တဲ့ဟာပေါ့နော
်အဲ
့တော့ကမ္ဘာဆွဲအားမရှိတဲ့နေရာမှာအပင်နေစိုက်တယ်အပင်ကိုပန်းပင်ရေလောင်းနေဆိုလို့ရှိလို့ရှင်ရေအောက်ကိုတဖြည်းဖြည်းကျသွားတယ်လေကဘာဆွဲရအောင်ပြီးတဲ့အခါကျအမြစ်တွေကိုပြန့်သွားတယ်ပေါ့နော်ဥပမာကဘာဆွဲရမရှိတဲ့အခါကျရေလောင်းလဲရေအောက်ကိုမကျအောင်ကဘာဆွဲရမရှိတဲ့အခါကျတော့သူကဘာလဲဆို root zone ပေါ့နော်အမြစ်ဖျားတွေအထိရေရောက်အောင်ဘာလဲဆိုလို့ရှိရင် capillary action
လို့ရှိတယ
်အပင်စိုက်တဲ့လူကမသိဘူးဒါပေမဲ့ရေရောက်တဲ့ဟာရေဘလို့ဘယ်နေရာမှာရောက်နေလဲဆိုတဲ့ဟာကျတော့ကျွန်တော်သိပြန်အောင်အ
ဲ့
တော့ကျွန်တော်သူတို့နဲ့တွဲလို့ရတယ်လေ
အခုဥပဒေတန်းပေါ့နော်ဒီ NASA မှာဒီဟိုပေါ့နော်သူတေသနာတွေလုပ်တယ်ဆိုတော့ဒီမြန်မာနိုင်ငံဟိုကိုလုပ်တဲ့သူတေသနာတွေလည်းဥပဒေတန်းဒီက VO ရဲ့နဲ့တစ်ချက်ဖြန့်မိပါတယ်ဒါပေမဲ့ဟိုရင်ဗမာပြည်ကနော်လူငယ်လေးတွေဒီသိပ္ပံပညာကိုစိတ်ဝင်စားတဲ့လူငယ်လေးတွေကဒီ NASA မှာလည်းသူတို့လည်းသူတေသနာလုပ်ချင်တယ်ဆိုဥပဒေတန်းဘလို့အကူအညီပေးနိုင်ပါလဲ
အဲ့တော့ဗမာပြည်မှာလည်းနော်ယူပဗေဒနဲ့ပတ်သက်တဲ့သူတေသနာပဲဖြစ်ဖြစ်ဓာတုဗေဒပဲဖြစ်ဖြစ်ဇီဝဗေဒနဲ့ပဲဖြစ်ဖြစ်အဲ့ဒါမျိုးလှုပ်ချင်တဲ့သူတေသနာလှုပ်ချင်တဲ့ကလေးတွေကိုအလွန်အားပေးခြင်းပါတယ်အဲသူတို့ကပါလဲဆိုလို့ရှိလို့ရှိ
အခြေ
ခံပညာတွေကိုတက်ကိုထားရမယ
်
နားလဲလေရမယ
်နော
်ဒီပွဲလက်မှတ်ကအရေးမကြီးဘူးအရေးကြီးတာပါလဲဆိုငါတကယ်
နားလေ
တိုက်လာဘာသာရတစ်ခုတိုက်လာနော်ယူပဗေဒကြောင့်အလုံးမရဘူးဆိုတာမရှိဘူ
း
အကုန်လုံးကလိုပါတယ်အဲ့တော့သူတို့အနေနဲ့ဘာလုပ်လို့ရလဲဆိုရင
်ကျွန်တော်အနေနဲ့
NASA ကိုရှောက်လို့တော့တန်မရဘူးဒါပေမဲ့ဒီဥပမာအားဖြင့်ဟိုကျွန်တော်တို့ဗမာပြည်နဲ့အိန္ဒိယနိုင်ငံယူရီးယားဆိုလို့ရှိလို့ရှိရင်ဟိုကသူ့ရဲ့ဟိုကပေါ့နော်အာကာသသုတေသနအဖွဲ့ရှိတယ်နော် Thailand ရဲ့ဟိုက Aerospace Agency India ရဲ့ Aerospace Agency အဲ့ဒါမျိုးရှိရအဲ့ဒီ agency တွေကနေပြီးတော့တွဲပြီးတော့ NASA နဲ့တွဲလုပ်တယ်လို့ပဲအော်ဗမာပြည်မှာလည်းရှိတယ် Aerospace Agency ရှိမယ်ဆိုလို့ရှိလို့ရှင်ရှိနေရင်ကျွန်တော်အနေနဲ့တွဲပြီးတော့သူတို့ကိုကူညီပေးပြီးတော့ဒီចောင်းသားတွေအနေနဲ
့ NASA
ဝင်ပြီးတော့လုပ်မယ်ဒါမှမဟုတ်လို့ရှိရင် NASA နဲ့တွဲပြီးလုပ်လို့ရတယ်ဟို program တွေကိုရအောင်ရှာပေးလို့ရပါတယ
်
ဥပမာအဖြစ်ဟိုတလောကအဲ့ဒီဟို International Space Station อ่ะป่ะเนาะไอ้ Chief Scientist อ่ะ Julie Robinson อ่ะตูเนี่ยจนสกาပြောพูดပါတယ်အဲ့တော့ငါဗမာပြည်အတွက်ကိုတို့ចောင်းသားတွေကိုဘယ်လိုလုပ်ပေးလို့ရလဲဆိုတော့ तू อ่ะပြောတယ်လीကျွန်တော်လည်းလုပ်ပို့ကြိုးစားพูดပါတယ်အဲ့ဒါအ
ဲ
့ Nano Rack လို့ခေါ်တယ်အဲ့
တော့
သူတည်တနာအသေးလေးပေါ့เนาะចောင်းသားတွေအ ਨੇ ပေါ့ပေါ့ခါတွေ ਨੇ တနိုင်ဇာလေးလုပ်လို့ရတယ်သူတည်တနာမျိုးလုပ်ရင်လဲရပါတယ်လုပ်ဖို့အတွက်လဲဟိုကြိုးစားပေးရင်
ဟုတ်ပြီဒါချင်းကြိုးစား
လုပ်ပေးနိုင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်
ဒီ
လိုဗီဒီယိုလာပြီးတော့ဖြေချပေးတယ်
ဟုတ်ကဲ့ဟုတ်ကဲ့
မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ
ဗီဒီယိုမြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လ ိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနူမီတာ25 kHz 11965လိုင်းနူမီတာ32 kHz 9325နဲ့လိုင်းနူမီတာ51 kHz 5885နဲ့လိုင်းလတ်190တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာမြန်မာပြည်မှပေးစာများကဘာတလွားထူးခြားဆန်းပြားသတင်းအစီအစဉ်နဲ့အတူပြည်တွင်းသတင်းသုံးသပ်ချက်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အဲ့ဒီတဲကမှအရင်ဆုံးမအေးတနာကျော်အစီအစဉ်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နေပါပြီ
လာပါရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook အစာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့ကျေးဇူးတင်ကြောင်းရေးလာကြတဲ့သောရရှင်တွေရဲ့အစာတူလေးတွေကိုပြောပြပေးချင်ပါတယ်။ Facebook ပေါ်မှာရေးလာကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကဖြစ်ပါတယ်။သွားရှင်မောင်ကိုကသတင်းတွေအရန်နားထောင်ချင်ပါတယ်ဒါပေမဲ့ line မကောင်းပါဘူးလို့ပြောလာပါတယ်ဟုတ်ကဲ့ပါအတုံးပြုတဲ့ telephone နဲ့သက်ဆိုင်လိမ့်မယ်လို့ထင်ပါတယ်နော်တချို့ telephone တွေမှာတော့ဒီ internet facebook ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်မှုကိုတော်တော်လေးကိုကြည်ကြည်လင်းလင်းအဆင်ပြေပြေနားထောင်လို့ရတယ်လို့ပြောလာကြပါတယ်ဦးစံ US ကလည်း VOE ကထုတ်လွှင့်တဲ့သတင်းတွေကိုစိတ်ဝင်စားစွာစောင့်မျှော်နေပါတယ်။ဒါကတော့ Facebook ပေါ်မှာကျမတို့ live ဓာတ်ရိုက်ထုတ်လွှင့်မှုကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့ဒီ Facebook ပေါ်ကပရိသတ်ရဲ့အမှတ်ချက်တူလေးတွေဖြစ်ပါတယ်။ကျမတို့ VOE အစီအစဉ်တွေကို radio နောက်ပြီးတော့ရုပ်မြင်သံကြားကလည်းနေ့စဉ်ဓာတ်ရိုက်ထုတ်လွှင့်ပေးနေပြီးတော့ပြန်လွှင့်အစီအစဉ်တွေလည်းရှိပါတယ်နော်။ဒီလိုမျိုး radio ရုပ်မြင်သံကြားဓာတ်ရိုက်ထုတ်လွှင့်မှုတွေကို internet ပေါ်ကလည်း Facebook ကနေပြီးတော့အချိန်နဲ့တစ်ပြိုင်နက်တည်းဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။နားဆင်အားပေးကြတဲ့သောရရှင်တွေအားလုံးကိုကျေးဇူးတင်ပါတယ်ရှင်။ VOA အစီအစဉ်ကိုငငယ်လေးတည်းအားပေးလာခဲ့တာပါဆိုတော့ပင်နိုင်သောရရှင်တို့ရေးလာတဲ့စာကိုလည်းဝေမျှပေးခြင်းပါတယ်
။ငငယ်လေးဒီရှစ်ပေစလောင်းမှာကလေးကညာတိုင်းကိုကြည့်ပြပါတယ်။အရန်လဲကြိုက်ပါတယ်။သတင်းအစီအစဉ်တွေကိုအင်္ဂလိပ်စာလေ့လာရေးအစီအစဉ်တွေကအရန်အထောက်အကူဖြစ်စေပါတယ်။မကြသေးမီက VOA ရဲ့ရုပ်သံသတင်းတွေကို DVB TV မှာပြန်လည်ထုတ်လွှင့်ပေးတဲ့အတွက်လည်းအရန်ဝမ်းသာပါတယ
်။ DVB ရုပ်မြင်သံကြားကနေပြီးတော့ VOA အစီအစဉ်တွေကိုပြန်ပြီးတော့ဖမ်းယူကြည့်ရှုလို့ရတဲ့အတွက်ကြောင့်မလို့အထူးဝမ်းသာပါတယ်ဆိုပြီးဒီသောရရှင်ရေးလာတာပါနေနိုင်ဆိုတဲ့သောရရှင်ကတော့သတင်းမှန်တွေကိုဖတ်ရကြည့်ရတဲ့အတွက် VOE ကိုအထူးကျေးဇူးတင်ပါတယ်တဲ့နောက်ထပ်သတင်းတွေကိုလည်းမျှော်လင့်နေပါတယ်လို့ဆုလာပါတယ်သောရရှင်တွေကိုပိုင်ထုတ်ဖော်လာကြတဲ့နိုင်ငံရေးအမြင်တွေနောက်ပြီးတော့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်ရှင်အခုတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတပုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးကြပါတယ်ဒီတစ်ပတ်တော့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးသချင်းအပုတ်တရာဆီမှာထိတ်ရောက်နေတဲ့သချင်းလေးနဲ့ဖြောပြပေးကြပါတယ်အချီရင်ရေးသားဆက်ဆိုတဲ့ shape of view ဆိုတဲ့သတင်းဖြစ်ပါတယ်ဒီသတင်းကိုသူတငယ်ချင်းတွေနဲ့အစရေးတော့ဘာဘီရိုးကျွန်းသူနာမည်ကျော်အဆိုတော် Rihanna တီဆိုဖို့ဆိုပြီးရည်ရွယ်ပြီးတော့ဆက်ဆိုတာလို့အချီရင်ကပြောပါတယ်ဒါမှလည်းသတင်းတစ်ဝက်လောက်ရေးပြီးတော့တချို့စာသားတွေကတော့ Rihanna ကကြိုက်မှာမဟုတ်ဘူးလို့စဉ်းစားမိပြီးတော့ဒီလိုဆိုရင်တော့သူကိုယ်တိုင်ပဲဆိုပါရမယ်ဆိုတဲ့ဆုံးဖြတ်ချက်နဲ့နည်းနည်းပြင်ပြီးတော့ရေးခဲ့ကြတယ်လို့ပြောပါတယ်ဒီသတင်းက pop နဲ့ dance hall ဆိုတဲ့1980ပြည့်လွန်နှစ်ပိုင်းဂျမေကာကျွန်းမှာလူကြိုက်များတဲ့ဂီတပုံစံကိုရောဆက်ပြီးရေးထားတာပါ။တချင်းတွေကစာသားတချောင်းကတော့ညကဝဲယုံမှာအချစ်ကိုရှောက်ဖွေတွေ့ရှိမှာမဟုတ်ဘူး။ဒီတော့ဘားဆိုင်မဲ့သွားမယ်။တငယ်ချင်းတွေနဲ့စကားကြကြပြောမယ်လို့ရေးထားပါရဲ့။ဒီတချင်းက UK တချင်းတစ်ပုတ်ထဲတေးတက်ပြားစီးမှာ2019ခုနှစ်ဇန်နဝါရီ23မှာနံပါတ်1ချိန်ပြီးတော့တချင်းထွက်ထွက်ချင်းပထမဦးဆုံးသတင်းပတ်မှာပဲရောင်းချရမှုပေါင်း2သိန်းကျော်ရှိပါရဲ့။ American Billboard Hot 100စီးမှာတော့နံပါတ်1ချိန်ပြီးတော့ American မှာစဖြန့်ချီတဲ့သတင်းပတ်မှာပဲ online နားထောင်မှုပေါင်းတန်း20ကျော်ရောင်းချရမှုပေါင်း2သိန်းခွဲနီးပါးနဲ့အောင်မြင်ခဲ့တာပါ။ Ed Sheeran ရဲ့သချင်းတွေထဲမှာကြေးလက်တေးစီးရင်မှာလည်းနံပါတ်1ချိတ်တဲ့ပထမဦးဆုံးသချင်းလည်းဖြစ်ပါရဲ့ရှင်။ Ed Sheeran တည်ဆူထားတဲ့ Shape of You ဆိုတဲ့သချင်းလေးကိုနားဆင်ခံစားကြည့်ပါဦးနော်။The club isn't the best place to find the lovers so the bar is where I go. Me and my friends at the table doing shots tripping fast and then we talk slow.
And come over and start up a conversation with just me. And trust me, I'll give it a chance. Now take my hand, stop it, and the man on the jukebox. And then we start to dance. And now I'm singing like, girl, you know I want your love. Your love was handmade for somebody like me. Come on now, follow my lead. I may be crazy, don't mind me. Say, boy, let's not talk too much. Grab on my waist and put that body on me. Come on now, follow my lead. Come, come on now, follow my lead. I'm in love with the shape of you. We push and pull like a magnet do. Although my heart is falling too, I'm in love with your body. And last night you were in my room, and now my bedsheets smell like you. Every day discovering something brand new. Well, I'm in love with your body. When we can, we let the story begin. We're going out on our first date. You and me are thrifty, so go all you can eat. Fill up your bag and I fill up the plate. We talk for hours and hours about the sweet and the sour and how your family's doing okay. And leaving, getting a taxi, kissing the backseat. Tell the driver, make the radio play. And I'm singing like, girl, you know I want your love. Your love was handmade for somebody like me. Come on now, follow my lead. I may be crazy, don't mind me. Say, boy, let's not talk too much. Grab on my waist and put that body on me. Come on now, follow my lead. Come, come on now, follow my lead. I'm in love with the shape of you.
ဆိုထားတဲ့ shape of you ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါရှင် မြန်မာတိချေတော်ရရှင်တွေအတွက်လည်း မြန်မာတခြင်းလေးတစ်ပုံနဲ့နောက်ပိုင်းမှာမြစ်တာတေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်အခုတော့ VOA ကသတင်းတင်ဆက်ပေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့သတို့ရဲ့ထင်မြင်ယူဆချက်တွေကိုရေးလာကြတာကိုပြောပြပေးချင်ပါတယ် AIRI မြစ်စုံစီမံကိန်းကိစ္စနောက်ပြီးတော့ဒီမြန်မာနိုင်ငံကိုဖျက်ပြီးပိုလန်မှာတည်ဆောက်မဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီသတို့ရရှင်တွေတို့ရဲ့အမြင်မျိုးမျိုးကိုလွတ်လွတ်လပ်လပ်ရေးလာကြတာဖြစ်ပါတယ်
အောက်ဆန်းသူရင်ဆိုတဲ့သရရှင်Facebookပေါ်မှာရေးလာတာကတော့အေယာရီမြစ်စုံစီမံကိန်းနဲ့ပတ်သက်ပြီးတော့NLD ကိုအကဲဖြတ်ပါမယ်ဆိုပြီးတော့သူကအခုလိုရေးလာပါတယ်။အေယာရီမြစ်စုံစီမံကိန်းအမှန်ရက်ဆိုင်နိုင်ခဲ့တဲ့ဆိုရင်NLD အစိုးရရဲ့မှန်ကန်တဲ့ဆောင်ရွက်ချက်တစ်ခုဖြစ်အသိအမှတ်ပြုလေးစားပါတယ်။မြန်မာပြည်ရေဝေရေလဲစနစ်ချိုးယွင်းပြီးရာသီဥတုတန်း80ပြင်းထန်လာပေါ်ရာရှိပါတယ များလေပါပဲ။နောက်ဆုံးထွက်သက်ဖြစ်လာနိုင်တဲ့မြေဆုံကိုမဆောင်ရွက်ဖြစ်တော့ဘူးဆိုရင်သဘောအဘေးကာဝယ်နိုင်တဲ့မှတ်တမ်းတစ်ခုစိုက်ထူနိုင်တဲ့သဘောဖြစ်မှာပါ။ရေဝေရေလဲတတော်တွေပြန်ဖြစ်ထွန်းအောင်လုပ်နိုင်ရင်မြန်မာပြည်က၁၀နှစ်အတွင်းစိမ့်လန်းတဲ့ဂျီမီဒေါ်တောင်တွေနဲ့ပြန်ပြီးတော့တာယာလာပါလိမ့်မယ
်။ဒီတော်ရရှင်ကတော့ AIRI မြေဆုံစီမံကိန်း NLD အစိုးရတကယ်သာရက်ဆိုင်နိုင်ခဲ့ရင်တော့သူတကယ်ကိုချီးကျူးမိပါတယ်ဆိုပြီးတော့ဒီသောရရှင်အောင်ဆန်းသူရင်ရေးလာတာပါကြော်ကြော်ဆိုတဲ့ Facebook ပေါ်ကသောရရှင်ကတော့ဒီလိုမျိုးလုပ်ငန်းရက်တွေဒီစဲတီဆောင်ရေးဒါမှမဟုတ်စဲရက်တန့်ရေးဒီလိုကိစ္စရက်တွေနဲ့ပတ်သက်ပြီးတော့လူထုတရက်လုံးကိုအစိုးရအနေနဲ့ပွင့်လင်းမြင်သာမှုရှိစွာနဲ့ချပြတင်ပါတယ်ဆိုတော့တိုက်တွန်းလာပါတယ်
မြေဆုံမြညာမြေဝါမှာတိဆောက်မဲ့စေရီနဲ့ပတ်သက်ပြီးတော့ပြည်သူလူထုကိုပွင့်လင်းမြင်သာအောင်ချပြတင်ပါပြီလူတို့အထူးအဖြစ်ဒေသခံပြည်သူတွေပြီးတော့မြစ်ကြောင်းတစ်လျှောက်အသက်မွေးနေသူတွေအပြင်နောင်လာနောင်သားထိအောင်ရေရှည်စဉ်းစားသင့်ပါတယ်ပြောရရင်တော့ကချင်ပြည်နယ်မှာလက်စစ်မီးရအခုလက်ထိမရသေးပါဘူးလွန်ခဲ့တဲ့9နှစ်လောက်ကထင်ပါတယ်နိုင်ငံသားသတင်းတပုတ်မှာဒီလက်စစ်တားခွဲဝေရရှိမှုဓာတ်ကရရှိငွေခွဲယူမှုစေယုံတိဆောက်တဲ့နေရာမှာတက်တန်းဘလောက်မှာနိုင်ငံကိုပြန်လှည့်ပေးမယ်ဆိုတဲ့သဘောတူညီချက်စာအုပ်တွေကိုကြားသိခဲ့ရပါတယ်မိမိတို့တိုင်းပြည်မှာရှိတဲ့ဒေသခံတိုင်းသားတွေရဲ့နေမြေမိမိတိုင်းပြည်ရဲ့လူဦးရေ၃ပုံတပုံဒါမှမဟုတ်၄ပုံတပုံအသက်မွေးဝမ်းကြောင်းပြုနေရတဲ့တိုင်းပြည်ပိုင်းနဲ့မြစ်ကြီးကိုအရင်ပြုပြီးတော့မှတိုင်းပြည်တိုးတက်မှာလားဒါမှမဟုတ်သူတို့တိုင်းပြည်ပဲတိုးတက်မှာလားကိုယ့်ရဲ့နိုင်ငံပိုင်သဘောအရင်းမြစ်ကိုကိုယ့်တိုင်းသားတွေပဲသုံးဆွဲပြီးတော့အကျိုးအမြတ်အပြည့်အဝခံစားစေချင်ပါတယ်အဲ့ဒီစီရီမဆောက်တော့ရောကိုယ့်ရဲ့တိုင်းပြည်ဘာဖြစ်သွားမှာလဲကျွန်တော်လိုပဲပြည်သူတွေအားလုံးဒီအဖြစ်တွေကိုသိကျင်နေတယ်ဆိုတာနိုင်ငံခေါင်းဆောင်တွေကိုအသိပေးလိုပါတယ်တရုတ်တွေကတော့မြန်မာနိုင်ငံရဲ့ဒီသဘောအရင်းမြစ်ကိုတုံးပြီးတော့သူတို့နိုင်ငံတိုးတက်ကြီးပွားဖို့လုပ်မှာပဲအသေးကြပါရယ
်ဒါကတော့ဒီဆယ်ရီတိဆောက်ပြီးသွားရင်တော့အကျိုးအမြတ်တွေရမှာကတဖက်နိုင်ငံဖြစ်ပါတယ်မြန်မာနိုင်ငံကလူလူကအကျွင့်ကျင်ပဲရပါမယ်ဆိုရဒီသောရရှင်ကြော်ကြော်သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာပါတယ်သောရရှင်ဝင်းသက်မင်းကတော့ပိုလန်မှအစီအမံခံကိုသူလုံးဝကန့်ကွက်ပါတယ်တဲ့
ပိုလန်မှစီမံကိန်းကတော့မြန်မာပြည်ရဲ့လုံခြုံရေးနဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုထိခိုက်စေနိုင်တာကြောင့်လုံးဝကန့်ကွက်ပါတယ်မြန်မာပြည်ကအဲ့ဒီပိုလန်မှကိုနိုင်ငံတကာကူညီနဲ့ကိုယ်တိုင်ဖောက်မှာလားတရုတ်ကတော့မယုံတဲ့အတွက်မြန်မာပြည်ထဲမှာထင်းသလိုဖြတ်တန်းသွားလာခွင့်မပေးသင့်ပါဘူး
ပိုလန်မှအစီအမံကိန်းလုံးဝဖောက်ခွင့်မပြုပါဘူးလို့မင်းသက်မင်းကရေးလာတဲ့အချိန်မှာသူရန်ထူးဆိုတဲ့သောရရှင်ကလည်းဒီသောရရှင်မင်းသက်မင်းလိုပဲသဘောထားရှိကြောင်းအခုလိုရေးလာပါတယ်
။ကျောက်ဖြူကူမင်းယထာလန်ကာလန်မဖောက်ဖို့အရေးကြီးပါတယ်။မြန်မာနိုင်ငံကိုဖြတ်ပြီးရေနဲ့စေကန်းအထိဆက်သွယ်ရေးလမ်းကြောင်းတွေဖောက်လို့ပါကမြန်မာနိုင်ငံအန်ဒီရရှိပါတယ်။မြန်မာတွေမဟာဗျူဟာမိတ်ဆွေဆိုပြီးနောက်ကျောဓာတ်နဲ့အထူးခံနေရတာကြားပါပြီ။
ဒီသောရရှင်နှစ်ယောက်ကတော့ပိုလန်မှအစီအမံကိန်းကိုအထူးကန့်ကွက်ပါတယ်ဆိုရယ်ရေးလာကြတာပါကန့်ကွက်တာကတော့သူတို့နှစ်ယောက်ထဲမဟုတ်ပါဘူးเนาะ Facebook ပေါ်ကစာရယ်အားလုံးဖော်ပြဖို့အချိန်မလောက်လို့သာဒီတချို့တွေကိုပဲရွေးချယ်ပြီးဖော်ပြရတာဖြစ်ပါတယ်ဒါက VOE ကတင်ဆက်ပေးခဲ့တဲ့ဒီမြန်မာနိုင်ငံကအစဲတွေကိစ္စနောက်ပြီးမြန်မာနိုင်ငံကိုဖျက်ပြီးတော့ပိုလန်မှအဖောက်လုပ်မဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေကဒီသတင်းပေါ်မှာအခြေခံပြီးတော့သူတို့ရဲ့အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့အမှတ်ချက်တွေကိုဝေမျှပေးတာဖြစ်ပါတယ်သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုတော့ဒီမှာရက်ချင်ပါတယ်ဒေတောင်းလာတဲ့သောရရှင်တွေကိုဆက်ပြီးအလှည့်ပေးဦးမှာဖြစ်ပါတယ်ရှင်ကျွန်တော်တို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြေတားတေးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရေးတက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင်လည်း bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bemis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။အခုတော့တေးတောင်းလာတဲ့သရရှင်တွေကိုအလှည့်ပေးခြင်းပါတယ်နော်။သခိုင်းတိုင်းဝမ်းသူမျိုးနယ်ကကိုမိုးထက်အာကာကတော့ရဝေးကချက်တငယ်ချင်းတွေအားလုံးအတွက်တချင်းလေးတစ်ပုဒ်တောင်းပါတယ်ဖြူဖြူကြော်သိမ်းတည်ဆူထားတဲ့အရှုံးထက်ပိုသောဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာပါတယ်ရှင်ဒီတော့ဒီသောရရှင်တောင်းဆိုထားတဲ့ဖြူဖြူကြော်သိမ်းတည်ဆူထားတဲ့အရှုံးထက်ပိုသောဆိုတဲ့တချင်းလေးနဲ့ဒီတစ်ပတ်ဖြောပြေးပေးကြပါတယ်နော်ဒေတောင်းတဲ့သောရရှင်တွေရောသူ့ရဲ့ဒီရဝေးကချက်တငယ်ချင်းတွေအားလုံးရောတိချစ် VOE သောရရှင်တွေရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင
်ဘိုးရင်းအချွဲမိရတောင်းငါအဖြစ်ချီတယ်လားargue gunam le roba me share pitna voy a sonare nentaya ni laita shin kong jam kaung ne na chang ana ship sin ni la chim phang ga pim yin da cha nen da ba wa ma khong la na halu da cha ma ra me ti de ဘဂုံမတဘုံမတူရာရာနေဟာမချီရပါအနိုင်ယူပါမြဲတငါဘဝအဆုံးပေးတာနေလို့တင်းများတွေကိုကုန်ကဖြစ်စီမေတ္တလိုက်တာစမနရှိငယ်ရသည်အတခုမှအပတ်တင်ပါနေချစ်မိုးဆိုရာရာစပြေးတဲ့စဲလေးတွေပါနေဆိုင်တဲ့
ဖြူဖြူကြော်သိမ်းတည်ဆူထားတဲ့အရှုံးထက်ပိုသောဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
ရှင်ဖန်ကပြင်းပြင်းကြတာလင်းတဘာဝမဟုတ်လားမဟာလူသားချင်မနာမင်းသီးတဲ့ငယ်လားဘာကောမတော်မတူရာရာနေဟာမချိရပါအ 나유밤예한나보와숨배타늘로드는야리고공감시시비즈라이다시바레시가야드미야두마파파티바님저스모소야야스티드치만내마음을띠라사람을띠메로내지내잠을지워내과아나와타마를온신분이야가피되라나는딱하나메고매년노래드네이마내세계가뺏어네게만낸듯띠야라
မေဒနာကျော်ရဲ့မြမပြီမဘေးစာများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့ရှမ်းတိုင်းရင်းသားတွေရဲ့ညီလာခံနဲ့ဖွဲ့စည်းပုံအခြေခံပြင်ဆင်နိုင်ရေးအလားအလာပဲလို့ရှိမလဲဆိုတဲ့ကောင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားပြီး VOA မှတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားတာပါ
ပြီးခဲ့တဲ့ရက်ပိုင်းကထိုင်းနိုင်ငံချင်းမိုင်မြို့မှာရှမ်းပြည်ညွတ်ရေးကော်မတီအစည်းအဝေးတရကျင်းပပါတယ်။အဲ့ဒီအစည်းအဝေးကိုရှမ်းနိုင်ငံရေးပါတီတွေရှမ်းလက်နက်ကိုင်အင်အားစုတွေပြည်ရင်းပြည်ပရှမ်းအဖွဲ့အစည်းတွေတက်ရောက်ကြပြီးရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ဥက္ကဋ္ဌလည်းဖြစ်ရှမ်းတိုင်းသားခေါင်းဆောင်ကြီးလည်းဖြစ်တဲ့ဦးခွန်ထွန်းဦးကအဖွင့်အမှားစကားပြောပါတယ်။အဲ့ဒီမိခွန်မဦးခွန်ထွန်းဦးကလက်ရှိကာလအစိုးရနှစ်ဖွဲ့လိုလိုဖြစ်နေတာပြည်တော်စုလွှတ်တော်ရဲ့သဘောထားနဲ့ဆန့်ကျင်ပြီးတိုင်းသားလက်နက်ကိုင်အဖွဲ့တချို့ကိုအကြမ်းဖက်အဖွဲ့အစည်းတွေအဖြစ်ရှမ်းပြည်နယ်လွှတ်တော်ကဆုံးဖြတ်လိုက်တာစတဲ့အခြေအနေအချက်အလက်တချို့ကိုထောက်ပြပြီး2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့လိုအပ်နေပြီလို့ပြောဆိုခဲ့ပါတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်နိုင်သေးလို့တိုင်းပြည်ဟာအရင်ခေတ်တုန်းကလိုဒုံရင်ဒုံရင်အခြေအနေကိုစိုက်နေတယ်လို့လည်းဝေဖန်သွားပါသေးတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်သင့်သလားဆိုတာမေးခွန်းမဟုတ်ပေမဲ့ဘယ်အချိန်မှပြင်ရမလဲဆိုတာကတော့အငင်းပွားစရာပါခုတစ်ပတ်အဲ့ဒီပြဿနာအကြောင်းဆွေးနွေးတင်ပြသွားပါမယ
်ဒီကဲ့တဲ့သမရဦးသိန်းစိန်အစိုးရတက်တန်းငါးနှစ်တာကာလကိုပြန်ကြည့်မယ်ဆိုရင်လေဖွဲ့စည်းပုံပြင်ရေးကိုငင်းပယ်ခြင်းမပြုခဲ့ပါဘူးအလားတူတက်မတော်ခေါင်းဆောင်တွေဘက်ကလည်းဖွဲ့စည်းပုံပြင်ဆင်ရေးကိုလက်ခံတယ်ဆိုပြီးပြောဆိုထားခဲ့ပါတယ်ဒါပေမဲ့ဘာအချက်တွေကိုပြင်ရမယ်ဘယ်နည်းဘယ်ပုံပြင်ရမလဲဘယ်အချိန်မှပြင်သင့်တယ်လဲဆိုတာကိုတော့သဘောထားမတူညီကြပါဘူးဖွဲ့စည်းပုံပြင်ရေးနဲ့ပတ်သက်ရင်အရင်သမရဦးသိန်းစိန်အစိုးရနဲ့တက်မတော်တို့သဘောထားချင်းတူညီရာတွေ့ရပါတယ်အဲ့ဒါကတော့လက်နက်ကင်တိုင်းရင်းသားတွေနဲ့အပြစ်ခက်ရစဲရီလုပ်မယ်အပြစ်ရထားတဲ့အခြေအနေအောက်မှာနိုင်ငံရေးကိစ္စတွေကိုစပွဲဝိုင်းပေါ်မှာဆွေးနွေးကြမယ်အဲ့ဒီဆွေးနွေးလို့ရလာတဲ့ရလဒ်တွေကိုလွှတ်တော်ကနေအတည်ပြုပြီးဖွဲ့စည်းပုံပြင်ဆင်ရေးကိုဆက်လုပ်သွားမယ်လို့ဆိုပါတယ်အဲ့ဒီအချိန်လွှတ်တော်ဥက္ကဋ္ဌသူရဥရွှေမန်းခေါင်းဆောင်နဲ့တီခိုင်ဖြိုးပါတီနဲ့အမတ်တွေကတော့ဖွဲ့စည်းပုံတွေကအချက်လက်တချို့ကိုစောစောစီစီပြင်ကျင်ပါတယ်ဒီလိုနဲ့လွှတ်တော်တက်တန်း9နှစ်တာကာလအတွင်းဖွဲ့စည်းပုံပြင်ရေးကိုစ조사ကြပေမဲ့နောက်ဆုံးတက်မတော်ဘက်ကသဘောမတူတာကြောင့်မအောင်မမြင်ဖြစ်ခဲ့ရပါတယ
်2012ဂျာဖက်ယူကော့ပွဲနဲ့ပထမအကြိမ်လွှတ်တော်ထဲရောက်သွားတဲ့ NLD ကလည်းဖွဲ့စည်းပုံကိုစောစောစီစီပြင်ကျင်တဲ့ဆန္ဒရှိကြောင်းထုတ်ဖော်ပြသပါတယ်ဖွဲ့စည်းပုံနဲ့ပတ်သက်ပြီး NLD ကပြင်ကျင်တဲ့အချက်တွေနဲ့အဲ့ဒီချိန်သူရဥရှိမန်းခေါင်းဆောင်နဲ့ပြည်ခိုင်ပြိုးအုပ်စုဘက်ကပြင်ကျင်တဲ့အချက်တွေမတူကြပေမဲ့သူရဥရှိမန်းရဲ့ဖွဲ့စည်းပုံပြင်ရေးလှုပ်ရှားမှုတွေ NLD ကပူးပေါင်းပါဝင်ခဲ့ပါတယ်။ဒါပေမဲ့ဒါလည်းအောင်မြင်မှုလုံးဝမရခဲ့ပါဘူး။ NLD ပါတီ2015ရွေးကောက်ပွဲကိုအနိုင်ရလွှတ်တော်ကိုလွှမ်းမိုးပြီးအစိုးရဖြစ်လာတဲ့အခါဖွဲ့စည်းပုံပြင်ရေးကိစ္စပြောသံဆိုသံသိမ့်မကြားရတော့ပါဘူး။ပြီးခဲ့တဲ့မြန်မာနှစ်သစ်ကူကာလသမရဦးထင်းကျော်ရဲ့မိခွန်းထဲမှာဖွဲ့စည်းပုံကိစ္စထည့်သွင်းပြောဆိုတာကလွဲပြီးအခြားဘာလှုပ်ရှားမှုမှမတွေ့ကြရတော့ပါဘူး။တချို့နိုင်ငံရဲ့ကက်ခတ်တွေကတော့ ဒေါန်ဆန်းစုကြည်ကိုတိုင်းဒီပင်လင်းတိုင်းပြည်လုံးဆိုင်ရာအပြစ်ခတ်ရစေရေး NCA စာချုပ်လမ်းကြောင်း21ရာစုပင်လုံးကြီးလာကန်လမ်းကြောင်းတိုင်းသွားပြီးအဲ့ဒီကရလတ်တွေထွက်လာတဲ့အချိန်ကြမှာဖွဲ့စည်းပုံပြင်ရေးအကောင့်ထဲပေါ်တော့မယ်လို့မှန်းဆမှုတွေလည်းရှိနေကြပါတယ်လူချင်းနေမျိုးမှာရှန်တိုင်းသားခေါင်းဆောင်ဥက္ကွန်ထုံးဦးရဲ့အခုလိုဝေဖန်ချက်ထွက်ပေါ်လာတာပါ
ပွပွင့်လင်းလင်းပြောရရင်အရင်ဆရာနာရှင်တွေရေးဆွဲပေးထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတိုင်းသားအချင်းချင်းသွေးကွဲစေတဲ့အချက်ဒီမိုကရေစီနိုင်ငံတည်ထောင်လို့မရအောင်အကန့်အသတ်ဖြစ်စေတဲ့အချက်တက်မတော်ကိုနိုင်ငံရေးတဲ့ခြေလှမ်းတွေကျုံဝင်အောင်ဖျားယောင်းသွေးဆောင်ထားတဲ့အချက်စတာတွေအများကြီးပါဝင်နေပါတယ်အခြားတစ်ဖက်ကိုပြန်ကြည့်ရင်ဒီကနေ့အချိန်ဟာအမျိုးသားယဉ်ကြားစီရေးကိုပြန်လည်တိဆောက်နေတဲ့အချိန်တိုင်းသားစည်းလုံးညီညွတ်ရေးကိုပြန်ပြီးတိဆောက်နေခြင်းငြိမ်းချမ်းရအောင်ကြိုးပမ်းအားထုတ်နေရခြင်းတိုင်းပြည်ဖွံ့ဖြိုးတိုးတက်အောင်အားကျိုးမှန်တက်ဆောင်ရွက်နေရခြင်းလည်းဖြစ်ပါတယ်အဲ့ဒီလိုအကောင့်ထဲဖောနေတဲ့လုပ်ငန်းတွေအောင်မြင်မှုရဖို့ကိစ္စမှာဖွဲ့စည်းပုံအခြေခံဥပဒေပါအချက်အလက်တွေကအဟန့်အတားဖြစ်နေတယ်ဆိုတာကလည်းငြင်းလို့မရတဲ့အချက်ပဲဖြစ်ပါတယ်တနည်းပြောရရင်လက်နက်ကင်တိုင်းရင်းသားတွေနဲ့ NCA စာချုပ်လက်မှတ်ထို21ရာစုပင်လုံညီလာခံတွေတစ်ခုပြီးတစ်ခုကျင်းပအဲ့ဒီကအဖြေရလာမှရလာတဲ့အချက်တွေကိုဖွဲ့စည်းပုံပြင်ရေးဆိုတာဘယ်ချိန်ဘယ်ကာလမှဖြစ်နိုင်မယ်ဆိုတာဘယ်သူကမှအတက်မပြောနိုင်ပါဘူးလက်ရှိငင်းငယ်ဖြစ်စဉ်ကိုကြည့်ရင်ငင်းငယ်ရေးမှမရေမရမတေချာမှုပုံများလာတာကိုတောင်တွေ့နိုင်ပါတယ်တကယ်လက်တွေ့တိုင်းရင်းသားတွေနဲ့ညှိနှိုင်းတိုင်ပင်နေတဲ့ကိစ္စတွေပြေလည်မှုမရတဲ့နေရာမှာလဲအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကြောင့်ဖြစ်ရတဲ့အချက်အများကြီးပါဝင်နေတာကိုလည်းသတိပြုမိနိုင်ပါတယ်အလားတူအခြားသောတိုင်းပြည်တည်ငြိမ်ရေးဒီမိုကရေစီနိုင်ငံတည်ထောင်ရေးကိစ္စတွေမှာလဲဖွဲ့စည်းပုံအခြေခံဥပဒေကအဟံအတားဖြစ်စေတာနေရာအတော်များများမှာမြင်တွေ့နိုင်ပါတယ
်ဒီအတွက်သေချာတာတစ်ခုကတော့တိုင်းပြည်မှာဖြစ်နေတဲ့ပြဿနာအတော်များများပြေလည်ဖို့တိုင်းပြည်စည်းဝါးဖွံ့ဖြိုးတိုးတက်ပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်မှုဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကိုမြန်မြန်ပြင်နိုင်လေကောင်းလေပါပဲဒီအတွက်လည်းသိပြီးတော့ခက်ခဲတာတော့မဟုတ်ပါဘူးလက်ရှိဖွဲ့စည်းပုံကို NLD နဲ့တပ်မတော်ကသာသဘောတူရင်ဘယ်ချက်ကိုမဆိုပြင်နိုင်ကြပါလဲအနေဆုံးအဆင့်လက်ရှိလက်နက်ကိုင်တိုင်းသားတွေနဲ့ညီညာရေးတည်ဆောက်ရမှာအောင်မြင်မှုရစေဖို့ဒီမိုကရေစီနိုင်ငံတည်ဆောက်ရေးမှာတပ်မတော်ကိုနိုင်ငံရေးနဲ့ခြေလှမ်းကျုံဝင်အောင်ဖျားယောင်းသွေးဆောင်ထားတဲ့အချက်အပါအဝင်ဥပဒေပုံမှန်3-4ခုလောက်ကိုပြင်ဆင်နိုင်ပြီဆိုရင်တိုင်းပြည်နာကပိုကောင်းလာမှသိကြပါတယ်ဒီအတွက်နိုင်ငံနဲ့တိုင်းသားပြည်သူတွေပေါ်စေတနာကောင်းထားပြီး NLD နဲ့တပ်မတော်ကိုယ်စားလှယ်တွေပါဝင်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးဘူးတွဲကော်မတီလိုမျိုးစနစ်တကျဖွဲ့စည်းပြီးလက်ရှိအချိန်ကစအကောင့်ထဲပေါ်ဆောင်ရွက်သွားသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကိုနားဆင်ခဲ့ရတာပါခင်ဗျာပြည်တွင်းသုံးသက်ချက်ကိုနားဆင်ရပြီးအခုတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်မှာဖြစ်ပါတယ်ဒီတစ်ပတ်အစီအစဉ်မှာတော့ဂျပန်နိုင်ငံကမီးရထားကုမ္ပဏီတစ်ခုဟာလက်မှတ်တစ်စောင်ကိုဒေါ်လာ1000ထိကျတဲ့အဆင့်မြင့်ဇိမ်ခံယထားခီးစဉ်တစ်ခုကိုမိတ်ဆက်လိုက်ပါတယ်ဟောင်ကောင်မှာတော့ပေါက်စီပွဲတော်ရဲ့ပိတ်ပွဲအဖြစ်လူတဒါဇင်လောက်ဟာပေါက်စီတွေတွဲလောင်းချိန်ထားတဲ့မျောစင်ပေါ်တက်ပြီးပေါက်စီလူခဲ့ကြပါတယ်အခုလိုထူးခြားဆန်းပြတဲ့သတင်းတွေကိုကိုငင်းညံ့တဲ့သူမက်ခင်ဖြူတွေးတို့ကတင်ပြထားပါတယ
်ဂျပန်နိုင်ငံကမီးရထားကုမ္ပဏီတစ်ခုဟာလက်မှတ်တစ်စောင်ကိုဒေါ်လာ1000အထိကျတင်နိုင်တဲ့အဆင့်မြင့်ဇိမ်ခံယထားခီးစဉ်တစ်ခုကိုမိတ်ဆက်လိုက်ပါတယ်တိုကျိုကနေဂျပန်နိုင်ငံမြောက်ပိုင်းဟိုကိုက်ဒိုအထိ၄ရက်ကြာခီးရေးအတွက်ယထားရဲ့အဆင့်မြင့်ဆုံးအခန်းကနေစီးနင်းသွားရမှာဖြစ်ပါတယ်ရွှေရောင်တုတ်လင်းထားတဲ့ဇိမ်ခံယထာရှိကီရှိမာဟာရိုးရမြက်ဖြာတာတာမီအိပ်ရက်ခင်းနေအပါအဝင်ဟီနိုကီလို့ခေါ်တဲ့တစ်သားရေချိုးကန်နောက်ပြီးအပြင်ဘက်ကိုမြင်နိုင်တဲ့မှန်တွေတက်ဆင်ထားတဲ့ယထာတွဲတွေအပြင်စားတောက်တဲ့အတွဲမှာဆန်နီယာတီဖြော်ပြမဲ့သူတွေပါပါဝင်ပါတယ်အနိုင်ဆုံးဈေးကဒေါ်လာ3000နီးပါးရှိပြီးတော့ရက်တို2ရက်တာခရီးသွားရမှာဖြစ်ပါတယ်မက်ရှလာ2018ခုနှစ်အထိတော့ထိုင်းကုန်တွေအလုံးရောင်းချပြီးသားလည်းဖြစ်ပါတယ်ဇိမ်ခံယထာပထမဆုံးစီးကွင်းရတဲ့ခရီးသည်33ဦးဟာစိတ်ဝင်စားဖွယ်ရာနေရာတွေဖြစ်တဲ့ရေဘူးစခန်းတွေဂျပန်နိုင်ငံမြောက်ပိုင်းမှာရှိတဲ့ယဉ်ကျေးမှုအမွေအနှစ်နေရာတွေကိုလည်းတွားရောက်လည်ပတ်ခွင့်ရမှာဖြစ်ပါတယ်ဒီယထာလက်မှတ်ဟာယထာပေါ်နဲ့ယထာအပြင်ဘက်သွားလဲတဲ့နေရာတွေမှာစားတောက်တဲ့ကုန်ကြစိတ်တွေပါပါဝင်ပြီးဖြစ်ပါတယ်ဂျပန်နိုင်ငံမှာအခုလိုဇိမ်ခံယထာခီးစဉ်တွေရေပန်းစားလာပြီးကုမ္ပဏီတွေကလည်းအပြိုင်ဆိုင်ခီးသည်တွေကိုဆွဲဆောင်ဖို့စူးစမ်းနေတာပါခင်ဗျာ
ဆိုမှာတော့ချမ်းချောင်းပေါက်စီပွဲတော်ရဲ့ပိတ်ပွဲဖြစ်လူဒတာစင်လောက်ဟာပေါက်စီတွေတွဲလောက်ချိန်ထားတဲ့မျော်စင်ပေါ်တက်ပြီးတော့ပေါက်စီလူခဲ့ကြပါတယ်။ည12နာရီအထိမှာလူ12ယောက်ကပေ60မြင်းနဲ့ပေါက်စီမျော်စင်ပေါ်ကိုတက်ပြီးတော့ပေါက်စီတွေကိုလူကြတာပါ။မျော်စင်ထိပ်မှာရှိတဲ့ပေါက်စီကိုရတဲ့သူကမိသားစုအထွတ်ကံကောင်းခြင်းတွေကိုသယ်ဆောင်လာနိုင်မဲ့သူဖြစ်ပါတယ်။ဟောင်ကောင်ကျွန်းနားမှာရှိတဲ့ချန်ချောင်းကျွန်းပေါ်မှာနှစ်စဉ်ကျင်းပတဲ့ဒီပွဲဟာခုနှစ်ရက်တာကျင်းပတာဖြစ်ပြီးတော့ဒေသခံတွေရဲ့ဗုဒ္ဓမွေးနေ့ပွဲကျင်းပတဲ့ပွဲနဲ့လည်းတိုက်ဆိုင်ပြီးတော့ကျင်းပတာပါလူပေါင်း 9,000 နီးပါးပွဲတော်အတွက်လာရောက်ခဲ့ကြပြီးတော့ရောင်းစုံစီတန်းလက်လျှောက်ပွဲကိုလည်းကြည့်ရှုကြပါတယ်စီတန်းလက်လှယ်ပွဲမှာကလေးတွေကတရုတ်ရာဇဝင်တွေကနှက်ဖျားတွေလိုဝစ်ဆင်ပြီးတော့ရိုးရာကြီးလုံးတွေခြင်သိအကတွေနဲ့လည်းဖျော်ဖြေကြပါတယ်ရှင်
နိုင်ငံတကာကစက်ပုတ်ရှင်ပြိုင်ရတဲ့စက်ရုပ်တွေနဲ့ရှင်ပြိုင်မှုတရုတ်နိုင်ငံစက်ရုပ်တီထွင်ဖန်တီးသူတွေကမြောက်ဘရင်လို့နာမည်ပေးထားတဲ့စက်ရုပ်ကိုဖန်တီးလိုက်ပါတယ်။မြောက်ဘရင်စက်ရုပ်ဖန်တီးသူတွေကတအူးဖြစ်တဲ့ဆွန်ရှီချန်းကစက်ရုပ်ဟာအပိသက်မတီဆောက်ရသေးပေမဲ့နောက်နှစ်မှပြီးမယ်လို့ခန့်မှန်းထားပါတယ်။ဒီစက်ရုပ်ကိုနှစ်လအတွင်းတီဆောက်ထားတာဖြစ်ပြီးတော့အလေးချိန်၄တန်ရှိတယ်လို့ကုန်ကြစည်ဒေါ်လာငွေ14တန်းလောက်ကုန်တယ်လို့လည်းပြောပါတယ်။အမေရိကန်စက်ရုပ်အသင်းမဂါဘော့နဲ့ရှင်ဖို့စဉ်းစားနေဖြစ်ပါတယ်။အမေရိကန်အသင်းရဲ့ AK2 မဂါဘော့စက်ရုပ်ကြီးကိုတရုတ်အမျိုးသားကစားရုံးပြေးမှာပြည့်အပ်ကပြသခဲ့တယ်။အခုလိုဂျိုးဝိုင်းနဲ့ဆက်တွေရှင်ပြန်တက်ပတာကိုအနာဂတ်မှာဖြစ်လာမယ့်အားကစားနည်းလို့မဂါဘော့လို့မှုဆောင်ရာချုပ်ဝီကက်ဗလင်ကပြောပါတယ်။ပထမအဦးဆုံးစက်ရုပ်တွေတက်ပုတ်တာကိုအမေရိကန်မဂါဘော့အသင်းနဲ့ဂျပန်ဆူဒိုဘက်ရှိအသင်းတို့ရှင်ပြန်ကြမှာဖြစ်ပါတယ်ခင်ဗျာ
တင်ဆက်တဲ့ထူးခြားဆန်းများသတင်းများအစီအစဉ်ကိုနားဆင်ကြရတာပါ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA ကိုတည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာစာတိုက်ကြီးစာတိုက်အမှတ် 155 ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာဒီကနေ့ညနေမှာထုတ်တဲ့အစီအစဉ်ဒီမှာတော့ဒီတိုင်းနိုမီတာ30-40-45တို့ကနေဖမ်းယူနားဆင်နေပါလေခုတော့သတင်းကြီးညုတ်ကိုမတ်တင်ကြီးထိုက်ပြောပြမှာဖြစ်ပါလေ
နောက်ဆုံးကြော်ပြင်သစ်သမရရွေးကောက်ပွဲတွေကိုဒီကနေ့ချင်းပါနေတာမှာတော့မဲဆန္ဒရှင်တွေမဲပေးနေကြပါပြီပြင်သစ်ခေတ်သမိုင်းမှာအခြေတင်ညင်းပွားပွဲအများဆုံးရွေးကောက်ပွဲတစ်ခုဖြစ်တယ်လို့လည်းပြင်သစ်ပြည်သူတွေကပြောဆိုကြပါတယ်ကမ္ဘာလုံးဆိုင်ရာဖြစ်တည်မှုနဲ့အတူလက်ရောညီတွေဆက်လက်နေတိုင်းမလားဒါမှမဟုတ်လဲဥရောပတမကကနေခွဲထွက်ပြီးကိုပိုင်လမ်းကြောင်းတစ်ခုကိုဖော်ဆောင်မလားဆိုတာကိုဆုံးဖြတ်မဲ့ရွေးကောက်ပွဲလို့လည်းပြောဆိုကြပါတယ်အလို့အကန်ရွှေပြောင်းဝင်ရောက်မှုနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကြီးစိုးထားတဲ့ဒီကနေ့ကျင်းပနေတဲ့ဒုတိယနဲ့နောက်ဆုံးအကျော်တမရရွေးကောက်ပွဲမှာတော့ဥရောပတမကကိုလိုလားသူစီးပွားရေးဝန်ကြီးဟောင်းအလဲလဝါဒီအီမန်နျူအယ်မာခရွန်နဲ့ရွှေပြောင်းအခြေချမှုကိုဆန့်ကျင်သူအမျိုးသားရေးဝါဒီမရင်းလက်ပန်တို့ကိုမဲဆန္ဒရှင်တွေရွေးချယ်နေကြတာဖြစ်ပါတယ်အမေရိကန်နိုင်ငံသားတဦးကိုစန့်ကျင်ရန်လိုမှုနဲ့ထပ်ပြီးဖမ်းဆီးလိုက်တယ်လို့မြောက်ကိုရီးယားကပြောဆိုပါတယ်ကင်ဟပ်ဆောင်ဆိုကိုမနေ့စနေနေ့ကဖမ်းဆီးတာလို့မြောက်ကိုရီးယားနိုင်ငံပိုင် KCNA သတင်းမှပြောဆိုသွားပါတယ်ပျုံယမ်းတက္ကသိုလ်သိပ္ပံနဲ့နည်းပညာဌာနမှအလုပ်လုပ်နေသူလို့လည်းသတင်းမှဖော်ပြပါတယ်နိုင်ဂျီးရီးယားနိုင်ငံချီဘုံမြို့ကနေဘိုကိုဟာရမ်အစွန်းရောက်တွေပြန်ပြေးဆွဲခဲ့တဲ့အကြောင်းသူ82ဦးတို့ကိုဒီကနေ့တနင်္ဂနွေနေ့မှမြို့တော်အပူဂျာကိုဆက်ရောက်လာခဲ့ပါပြီရဟယင်ပေါ်တက်ဖို့တန်းစီနေတဲ့မိန်းကလေးငယ်တွေရဲ့ဓာတ်ပုံကိုနိုင်ငံတကာချက်ချင်းဒီအတင်ကသူ့ရဲ့ Twitter စာမျက်နှာမှာတင်ထားတာကိုတွေ့ရပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညုတ်ကိုမတ်တင်ဂီတိုက်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆွန်မွန်ဖြစ်ပါတယ်။အတန်လွင့်အင်ဂျင်နီယာကတော့ White Zone ညက်ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00 ထိ line meter 24-25 32-51 နဲ့ line လက်190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။တော်ရရှင်နေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းတဲ့ညတညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.
Welcome to the Voice of America in Burmese.